Welcome to the Voice of America in Burmese.
Minglam ne kima sha. Washington ni review American tan gan ni. 2020 October 16 ye. Taw cha ni mne khin season le go Myanmar san no jin mne 6 nai gan ni 9 nai thi. Line no meter 2440 ni 51. Line lam meter 190 ro gan ni thong lan pe ni ba bi. Chama khin myo tat ba. ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။သမရရွေးကောက်ပွဲအကျိုးလူချင်းဆုံးပြီးစကားဆစ်ထိုးပွဲကျင်းပမယ်။အောက်တိုဘာ15ရက်ကျက်သတင်းနေ့အစည်းအဝေးဖြတ်သိမ်းခဲ့တဲ့နောက်သမရဒေါ်နယ်ထရမ့်နဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်တို့ဟာမဲဆန္ဒရှင်တွေနဲ့တောင်းဟောပုံစံအမေးဖြေပြုလုပ်မယ်ဒီစကားဆစ်ထိုးပွဲအစည်းအဝေးကိုတရုတ်တနီးယားစီကနေပြီးပါဝင်ကြမှာဖြစ်ပါတယ်။အမေရိကန်အရှေ့ပိုင်းဆန်တော်ချင်းကျက်သတင်းနေ့ည8နာရီမှာသမရထရမ့်ကဖလော်ရီဒါပြည်နယ်မိုင်အမီမြို့ကမဲဆန္ဒရှင်တွေအမေးဖြေကြားချက်တွေကို NBC သတင်းဌာနကနေထုတ်လွှင့်ပေးမှဖြစ်တယ်လို့တချိန်တည်းမှာပဲပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကမဲဆန္ဒရှင်တွေအမေးမြန်းချက်တွေဂျိုးဘိုင်ဒန်ရဲ့ဖြေကြားချက်တွေကို ABC သတင်းဌာနကနေထုတ်လွှင့်ပေးမှဖြစ်ပါတယ်။ဖလော်ရီဒါနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တို့ဟာသူတို့နှစ်ဦးအတွက်နိုဝင်ဘာ3ရက်သမရရွေးကောက်ပွဲမှာအကြိမ်နဲ့ရှင်ပြိုင်ရမယ့်ပြည်နယ်တွေပါ။ရွေးကောက်ပွဲချင်းပါဖို့တရင်3ပတ်လောက်ပဲလိုတော့တာဖြစ်ပေမဲ့ဒီပြည်နယ်နှစ်ခုစလုံးကဒေသခံတွေဟာဘဲသမရလောင်းကိုပို့ပြီးနှစ်သက်ကြတယ်ဆိုတော့ခုထိတွက်ချက်လို့မရသေးပါဘူး။တနိုင်ငံလုံးဆိုင်ရာစစ်တမ်းတွေရဂျိုးဘိုင်ဒန်ထက်ဖြန့်နှံ့ဆင်းမပိုးပြီးနည်းနေတဲ့သမရထရန့်ရဲ့ဖြေကြားချက်တွေကိုထုတ်လွှင့်ပေးမယ် NBC က ABC ရဲ့ကြည့်သူပိုးပြီးများတဲ့အတွက်သမရထရန့်ရဲ့အမေးဖြေထုတ်လွှင့်ချက်ကိုကြည့်ရှုသူပိုများနိုင်ပါလေ။ဘယ်သူကိုမဲပေးရမယ်ဆိုတာမဆုံးဖြတ်သေးတဲ့မဲဆန္ဒရှင်တွေအနေနဲ့ဒီအမေးဖြစ်ထုတ်လွှင့်ချက်နှစ်ခုစလုံးကိုကြည့်ပြီးတူညီတဲ့မေးခွန်းတွေပေါ်မှာသမရလောင်းနှစ်ဦးဘယ်လိုဖြေကြားရလဲဆိုတာအကဲခတ်ဆန်းစစ်နိုင်ကြမှာဖြစ်ပါလေ။တစ်ချိန်တည်းမှာပဲရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကဒုသမရလောင်းဖြစ်တဲ့ဝင်းရောက်ရှင်ပြန်တဲ့ကင်မလာဟဲရစ်ဆာသူ့မဲဆွယ်အဖွဲ့ကနှစ်ဦးကိုဗစ် -19 ကူးစိုက်ခံတဲ့အတွက်တနင်္လာနေ့အထိမဲဆွယ်ပွဲခီးတော်လာမှုတွေကိုရပ်ဆိုင်းထားမှာဖြစ်ကြောင်းကျက်သတင်းနေမှာကြေညာပါလေ။ဥရောပဒေသတလောမှာကိုရိုနာဗိုင်းရပ်စ်ကရောဂါဒုတိယအကြိမ်ဖြစ်လာပုံရတဲ့အတွက်ဒီရောဂါပြန့်ပွားမှုထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဥရောပဆိုင်ရာအကြီးအကဲဒေါက်တာဟန်စ်ကလစ်ကဒေသရင်းနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။ခံမှန်းတွက်ချက်မှုတွေအရဥရောပတလောဆောင်းရာသီနဲ့ဆောင်းကာလအစောပိုင်းမှာဒီရောဂါဖြစ်ပွားမှုတိုးမြင့်လာနိုင်တယ်လို့ဒေါက်တာကလစ်ကပြောပါတယ်။ဥရောပတလောမှာပြီးခဲ့တဲ့သတင်းပတ်တည်းဒီရောဂါအကူးဆက်ခံသူတနည်းကိုတသိန်းနှုန်းနဲ့နောက်ထပ်အကူးဆက်ခံသူ9သိန်းလောက်ရှိခဲ့တာကြောင့်ဒါဟာဒီကံရောဂါစတင်ချိန်ကစပြီးတစ်ပတ်အတွင်းအများဆုံးဖြစ်လာတာပါ။တိုက်ဆုံမှုကလည်းတနည်းကိုလူတစ်ထောင်ဖြန့်မြန့်ရှိတဲ့အတွက် COVID-19 ကဒေတာရင်းမှာပြင်ဆင်မှမြောက်အများဆုံးတိုက်ဆုံတဲ့ရောဂါဖြစ်လာစေပါတယ်။ဒါပေမဲ့လည်းဒီရောဂါအများဆုံးဖြစ်ပွားခဲ့တဲ့ဧပြီလတုန်းကနဲ့ရှင်အဲ့ချိန်ကတိုက်ဆုံမှုကအခုထက်ငါးဆပိုပြီးများနေတယ်လို့ပြောပါတယ်။လင်းလန်နေတဲ့တရားရုံးချုပ်တရားသူကြီးများမှာအစားထုတ်ခံဖို့အတွက်သမရထရမ့်အမိစင်းတင်သွင်းထားတဲ့အေမီကွန်နီဘယ်ရက်ကိုအတိပြုခန့်အပ်တဲ့မတန့်အထက်လွှတ်တော်တရားရေးကော်မတီရှေ့မှာလေးရကြဖြစ်လို့တဲ့ကြားနာပွဲတွေဟာခြေသပရင်းနေမှာအဆုံးသတ်မှာဖြစ်ပါတယ်။ဘယ်ရက်အတွက်ကော်မတီဝင်တွေကအပြစ်နဲ့မဲပေးရွေးချယ်ဖို့ကော်မတီရဲ့ဆုံးဖြတ်ချက်ကိုလာမယ့်ခြေသပရင်းနေ့အထိရွှေ့ဆိုင်းဖို့အတွက်ဒီမိုကရက်တွေကပန်ကြားခဲ့ပါတယ်။သူမှအတွက်အထက်လွှတ်တော်တရားလုံးရဲ့မဲပေးမှုကိုတော့နိုဝင်ဘာ3ရက်သမရရွေးကောက်ပွဲနဲ့တက်တော်ရွေးကောက်ပွဲတွေမတိုင်ခင်ရဲအနေငယ်လိုဒီလကုံလောက်မှာပေးဖို့ဖြစ်နိုင်ပါတယ်။ဗဲရက်ကိုအတီးပြုတ်ခန့်ဖို့အတွက်သူတို့မှာမဲအလုံးလောက်ရှိတယ်လို့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်မစ်မက်ကော်နယ်ကပြောပါတယ်။ဒါအပြင်သူမအတွက်အထက်လွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ဖို့အတွက်အောက်တိုဘာ23ရက်နေ့မှာဖြစ်နိုင်ကြောင်းလည်းပြောပါတယ်။တကယ်လို့သူမကိုအတီးပြုတ်နိုင်ခင်ဗဲရက်ဟာပြင်ဆင်မှမြောက်အမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်လာမှာပါ။ရုရှားတိုက်ခိုက်ခံဆောင်အလက်ဆီနာဗာနီကိုဆိုဗီယက်ရုရှားခေတုံအာရဂျော့ထိခိုက်စေတဲ့အစိတ်ခတ်မှုနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂကရုရှားအရာရှိကြီး6ဦးနဲ့အဖွဲ့အစည်းတစ်ခုကိုချက်တပင်းနေမှာဒဏ်ခတ်အရေးယူလိုက်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးကအလားတူတုံ့ပြန်မှုတွေလှုပ်သွားနိုင်တယ်လို့သတိပေးလိုက်ပြီးနောက်တနေ့မှာပဲအခုလို EU ကအရေးယူလိုက်တာပါ။ဒီလိုအရေးယူဖို့ EU ဖွဲ့ဝင်28နိုင်ငံကသဘောတူချမှတ်လိုက်တာဖြစ်ပြီးအရေးယူခံရသူတွေအတွက်EU ဖွဲ့ဝင်နိုင်ငံတွေတဲ့တော်လာမှုပိတ်တင်တာအပြင်သူတို့နဲ့အတူအရေးယူခံတဲ့အဖွဲ့အစည်းရဲ့ပိုင်ဆိုင်မှုတွေကိုပါထိန်းချုပ်မှာဖြစ်ကြောင်း EU ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီအရေးယူခံရသူတွေထဲမှာရုရှားသမရအယုံကအဆင့်မြင့်အရာရှိကြီး2ဦးနဲ့ရုရှားထောက်လှမ်းရေး FSB အကြီးအကဲတို့အပြင်ရုရှားကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီး2ဦးလည်းပါဝင်ပါတယ်။အရေးယူလိုက်တဲ့အဖွဲ့အစည်းကတော့ ရုရှားသိပ္ပံသူကေသနဌာနရဲ့အော်ဂနစ်ဓာတုဗေဒနဲ့နည်းပညာဆိုင်ရာဌာနဖြစ်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 8.33 ညဒိုင်းနိုမီတာ51 kHz 5809နဲ့ဒိုင်းနိုမီတာ190 kHz 1509တို့ကနေထုတ်လည်နေပါသေးတယ်ရှင
်။ကျွန်တော်ရမ်တိုမာ VOE American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာပေးသွားပါမယ်။မြန်မာနိုင်ငံမှာမနေ့အောက်တိုဘာလ15ရက်နေ့က COVID-19 ကူးစက်သူ1026ယောက်ထပ်တွေ့ခဲ့ကြောင်းအတည်ပြုကြေညာခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း 32,352 ယောက်ရှိသွားပြီဖြစ်ပါတယ်။ဩဂုတ်လကကူးစက်မှု384ခုသာရှိခဲ့တဲ့မြန်မာနိုင်ငံမှာတကြောပြန်ကူးစက်မှုဖြစ်ပြီးနှစ်လအတွင်းကူးစက်မှုအခုလို 32,000 ကျော်သွားခဲ့တာဖြစ်ပါတယ်။အောက်တိုဘာလ10ရက်နေ့ကကူးစက်ခံရသူ2158ဦးနဲ့တရက်ထဲကူးစက်မှုအများဆုံးစံချိန်တင်သွားပြီးခဲ့တဲ့နောက်အောက်တိုဘာလ14ရက်နေ့မှာတော့တပတ်အတွင်းပထမဆုံးအချိန်ကူးစက်မှုထောင်ကနန်းအောက်ကျရောက်ခဲ့ပါတယ်။မနေ့ကကူးစက်မှုထောင်ကနန်းအထက်ပြန်လည်ရောက်ရှိခဲ့ပေမဲ့လည်းဓာတ်ခွဲနမူနာ 12,995 ခုကိုစစ်ဆေးခဲ့တာဖြစ်လို့စစ်သက်စစ်ဆေးမှုနဲ့ရောဂါတွေ့ရှိမှုအချို့ကဆရာကန်တော်အတွင်းမှာပဲရှိနေပါတယ်။ COVID-19 ကြောင့်သေဆုံးသူကတော့မနေ့က33ယောက်ရှိခဲ့လို့သေဆုံးသူစုစုပေါင်း865ယောက်ရှိသွားပြီဖြစ်ပါတယ်။ဩဂုတ်လက COVID-19 ကြောင့်သေဆုံးသူ6ဦးသာရှိရာကနေ2လအတွင်းအခုလို960ကျော်သွားတာဖြစ်ပါတယ်။ယောဂစံသက်စစ်ဆေးမှု testing ကိုတော့မလနောက်ပိုင်းကစလို့အခုထိ 46,500 ကျော်ပြုလုပ်ထားခဲ့ပါတယ်။အခုချိန်ထိယောဂတွေ့ရှိသူ 32,000 ကျော်ရဲကပြန်လည်ကျန်းမာလာတဲ့သူက 14,906 ယောက်ရှိပါတယ်။ COVID-19 ကယောဂကူးစက်မှုတွေအဓိကကြုံတွေ့နေရတဲ့ရန်ကုန်တိုင်းတွင်ယောဂပိုးအခမဲ့စစ်ဆေးတာတွေအရှိန်မြင့်လှုပ်ဆောင်နေတယ်လို့ဆိုပေမဲ့လည်းယောဂလက္ခဏာမရှိပဲမလို့ပါပဲစစ်ဆေးတာတွေမလုပ်ဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားတာကိုတွေ့ရပါတယ်။ COVID-19 ယောဂလက္ခဏာတွေခံစားရရင်တော့သက်ဆိုင်ရာကျန်းမာရေးစင်တာတွေစီအချိန်မီတော့ရောက်ပြသဖို့ကိုကျန်းမာရေးဝန်ကြီးဌာနကတတိပေးထားပါတယ်ခင်ဗျာ။မြန်မာရေတပ်အတွက်ရေကုန်တင်မောတစည်းကိုမကြမီလွှဲပြောင်းပေးဖို့မှာဖြစ်တယ်လို့အိန္ဒိယနိုင်ငံကပြောပါရယ်။ဒီနိုင်ငံကဒေသတွင်းစီးရီးဩဇာလွှမ်းမိုးဖို့တိုးပြစ်ကြိုးပမ်းလာတဲ့ချိန်မှာအိန္ဒိယနိုင်ငံကအခုလိုကီလိုအတန်းစားရေကုန်တင်မောတစည်းကိုမြန်မာနိုင်ငံကိုလွှဲပြောင်းပေးမယ်ကြောင်းကြေညာလိုက်တာဖြစ်ပါရယ်။အိန္ဒိယရေတပ်နဲ့ပူးပေါင်းဆောင်ရွက်မှုတိုးပြစ်လှုပ်ဆောင်နေတဲ့မြန်မာရေတပ်အတွက်တော့ဒါဟာပထမဆုံးရေကုန်တင်မောဖြစ်လာမှာပါ။ပင်လယ်ရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုကမြန်မာနိုင်ငံနဲ့ထိတွေ့မှုပေါင်းစုံလှုပ်ဆောင်နေတဲ့အထက်ကတစိတ်ဒေတာဖြစ်ကြောင်းအဲ့ဒီလိုပူပေါင်းဆောင်ရွက်မှုအရမြန်မာနိုင်ငံကို Highness Sindhuvia ရေငုပ်တင်ပေါ်လွှဲပြောင်းပေးဖို့သွားမှာဖြစ်ကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနပြောခွင့်ရ Amurat Srivastava ကသတင်းပရိသတ်တင်စာရှင်းလင်းပွဲမှာပြောပါရယ်အခုလိုကြေညာချက်ဟာအိန္ဒိယစီဥစီချုပ် MM Naravane နဲ့နိုင်ငံခြားရေးတွေးဝင် Hard Burden Shringla တို့နှစ်ဦးမြန်မာနိုင်ငံကိုနှစ်ရက်ကြာအတူတွားရောက်လက်ပတ်အဖြစ်ရပ်ပိုင်းအတွက်မှထွက်ပေါ်လာတာလည်းဖြစ်ပါရယ်အခုလိုမြန်မာရေတပ်အတွက်ပထမဆုံးရေငုပ်တင်မောကိုပေးအပ်တာဟာဒေသတွင်းနိုင်ငံအားလုံးလူကြုံရေးနဲ့တိုးတက်မှုရရှိစေရေးစကားဆိုတဲ့အိန္ဒိယနိုင်ငံရဲ့ရည်မှန်းချက်နဲ့အညီလှုပ်ဆောင်နေတာဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံတွေအားလုံးကိုယ့်ဘာသာကိုယ်ရည်တည်နိုင်ရေးကိုယ်ပိုင်စွမ်းရည်တွေတည်ဆောက်နိုင်ဖို့အကူအညီပေးရေးအိန္ဒိယနိုင်ငံရဲ့ဂရီကူရတွေနဲ့လည်းကိုက်ညီကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနပြောခွင့်ရရှရီဖာစတာဗာကပြောပါရယ်မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံအတွက်မဟာဗျူဟာကျတဲ့အိန္ဒိယနိုင်ငံဖြစ်တယ်လို့အိန္ဒိယအနောက်မြောက်ပိုင်းကစစ်သွေးကြွပြဿနာရှိနေတဲ့နာဂါလန်နဲ့မနီပါးပြည်နယ်တွေနဲ့လည်းမိုင်1640လောက်နေချင်းဆက်နေတာဖြစ်ပါရယ်မကြမီနှစ်တွေတဲ့နိုင်ငံလူကြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအရှိန်မြင့်လှုပ်ဆောင်နေကြတာလို့လည်း The Times of India သတင်းစာကပြောပါရယ်American ဆိုရကလူခွေရေးဆိုင်ရာတာဝန်ရှိသူတို့ကိုတိဘက်ရေးရာအထူးတာဝန်ခံရှင်းတိုင်းရမှုအဖြစ်ခန့်အပ်လိုက်တာဟာတိဘက်ဒေသကိုမတည်မငြိမ်ဖြစ်စေဖို့ယူရတာလို့တရုတ်နိုင်ငံကချက်တာပရိနေကဆွဆွဲလိုက်ပါတယ်ဗုဒ္ဓဦးနေက American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကဒီမိုကရေစီလူ့ခွင့်ရေးနဲ့အလုပ်သမားရေးရာလက်ထောက်နိုင်ငံရဲ့ဝန်ကြီး Robert Destro ကိုတိဘက်ဆိုင်ရာအထူးကိုယ်စားလှယ်ဖြည့်ခန့်အကြောင်းကြေညာခဲ့တာပါ။ Tabra Donald Trump ဆိုရတက်လာတဲ့2019ခုနှစ်ကစတင်လို့လက်လက်နေတဲ့ဒီယာဒူးနေရာမှာ Destro ကိုပူးတွဲတာဝန်ပေးရလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီဂျန်ကတော့တိဘက်အရေးဟာတရုတ်ပြည်တွင်းရေးဖြစ်ပြီးနိုင်ငံစုဖတ်မှုကိုခွင့်ပြုမှာမဟုတ်ဘူးလို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါရယ်တရုတ်နိုင်ငံနဲ့ဖုန်းတော်ကြီးဒလိုင်းလာမာဒါမှမဟုတ်သူ့ရဲ့ကိုယ်စားလှယ်တို့အကြားတစ်ဖက်ဆွေးနွေးမှုတွေဖြစ်ပေါ်လာစေဖို့ တိဘက်ရဲ့ထူးခြားတဲ့ဘာသာရေးယဉ်ကျေးမှုနဲ့တိဘက်တန်ဘာသာစကားကိုအကာအကွယ်ပေးဖို့လူခွေရီတွေလေးစားလိုက်နာစေဖို့လက်ထောက်ဝန်ကြီးဒက်စထရိုကဦးဆောင်သွားမှာဖြစ်တယ်လို့လည်းဝန်ကြီးပုံပီယိုကပြောပါတယ်။1950ပြည်နယ်မှာငြိမ်းချမ်းတဲ့လူမျိုးရေးလို့ခေါ်ဝေါ်ပြီးတိဘက်နိုင်ငံကတိဘက်ဒေသကိုစတင်ထိန်းချုပ်ထားခဲ့တာဖြစ်ပါတယ်ခင်ဗျ။ဗီယက်နမ်နိုင်ငံကလျှက်စစ်တာထုတ်လုပ်တဲ့စစ်တပ်ကအနာမြေပြုံမှုနှစ်ခုဖြစ်ပေါ်ပြီးတဲ့နောက်3ရက်အကြာသတ္တပရိနစ်မှာကယ်ဆယ်ရေးသမားတွေကအလောင်း73လောင်းကိုပြန်လည်ရှာဖွေတွေ့ရှိခဲ့ပါတယ်။နိုင်ငံအလဲပိုင်းတော်သိန်ဝေးပြည်နယ်မှာဒီနေ့ကနေကမြေပြုံမှုနှစ်ခုဖြစ်ပေါ်ပြီးတဲ့နောက်ဆော့လီလူသား18ယောက်နဲ့ကယ်ဆယ်ရေးအဖွဲ့ဝင်73ယောက်ပြိမိနေခဲ့တာပါ။ရဟယင်တွေ73ယင်တွေအနက်ခံခွေတွေနဲ့စစ်သား600ကျော်အသုံးပြုပြီးရှာဖွေလုပ်ငန်းတွေလွတ်ဆောင်ခဲ့ရမှာအခုလိုအလောင်းတွေတူဖို့တွေ့ရှိခဲ့တာဖြစ်ပါတယ်။အော်တိုဘားလာအစောပိုင်းကလေးကတက်တက်ထန်ထန်ရွာနေတဲ့မိုးကြောင်ရေကြီးရတဲ့မြေပြိုမှုတွေကိုကြုံတွေ့ခဲ့ရပြီးအနည်းဆုံးလူ49ဦးသေဆုံးခဲ့ရပါတယ်။တတိမဲကြီးရွာနေတဲ့မိုးကရှေ့တင်းပတ်အစောပိုင်းမှာမှရက်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။သေဆုံးသူစစ်သားတွေရဲ့ရုပ်လောင်းတွေအတွက်ဇာပနာအခမ်းအနားကျင်းပဖြစ်လို့ပြနေမှုသောသေဝေပြည်နယ်ကစိတ်ယုံတယုံကိုလွှဲပြောင်းပေးဖို့ခဲ့တယ်လို့ဗီယက်နမ်အစိုးရကပြောပါတယ်။လက်ရှိကြုံတွေ့နေရတဲ့ဆိုးရွားတဲ့ရာသီဥတုကြောင့်ရေကြီးမှုနဲ့မြေပြိုမှုတွေထူပြောတဲ့ဗီယက်နမ်နိုင်ငံအလဲပိုင်းမှာလူပေါင်း63,500ကိုကယ်ဆယ်ရွှေ့ပြောင်းပေးခဲ့ရကြောင်းနဲ့အင်ဂျီပေါင်း33,500နဲ့တိနံမြေဧက24,000ကျော်ရေကြီးနေမြုပ်ခဲ့တယ်လို့လည်းဗီယက်နမ်သဘာဝဘေးရန်ရဲ့ဆိုင်ရာဝန်ကြီးဌာနကပြောပါရခင်ဗျာ။တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမင်းပါ။ကိုဗစ်ရောဂါအဖြစ်များနေတဲ့ရန်ကုန်မှာစက်ရုံလုပ်ရုံတချို့ပြန်စဖွင့်ခြင်းလူသားတွေကြားကူးစက်မှုအနည်းငယ်များစရှိလာနေတာအတွက်ဆေးစစ်မှုတွေလုပ်နိုင်ဖို့ပြင်ဆင်နေပါပြီ။ဘလို့ကူးစက်မှုတွေဖြစ်ခဲ့ပြီးရှေ့ဆက်ဘလို့သွားဖို့ရှိနေတာကိုကုန်တယ်စက်မှုအသင်းချုပ်ဥက္ကဋ္ဌကျန်းမာရေးပြောခွင့်ရနဲ့စက်မှုဆောင်တာဝန်ရှိသူတွေကိုမေးထားပါတယ်။UMFCCI လို့တူောက်ခေါ်တဲ့ကုန်တယ်များတဲ့စက်မှုလက်မှုလုပ်ငန်းရှင်များအတင်းကျုံဥက္ကဋ္ဌဦးစောမေဝင်းကကျမ်းမာရေးဝန်ကြီးဌာနနဲ့ညှိပြီးကုန်တင်ကားတွေအတွက်စစ်ဆေးပေးနေရကနေနောက်တစ်ဆင့်ဒီအလုပ်သမားတွေတက်ပါစတင်နေပြီလို့အခုလိုဆိုပါတယ်
။ဟုတ်ကဲ့တော့အရင်ဆုံးကုန်တင်ကားတွေသွားလာဖို့အတွက်ကိုတော်တော်ဦးစားပေးပြီးတော့စစ်ပေးနေရတယ်။နောက်ကလည်းတချို့စက်ရုံတွေကလည်းဝန်သားတွေကိုလည်းစစ်ပေးပါဆိုပြောလာတဲ့အတွက်အခု Antigen Rapid Test ဆိုတင်သွင်းဖို့စီဝေးလုပ်ကြတယ်အစိုးရဒီမှာတော့ဝယ်ထားတာတော့ရှိတော့ပေါ့ဒါပေမဲ့လည်းအစိုးရလည်းတခြားဟာတွေလည်းသုံးတယ်အများကြီးရှိတဲ့အခါကျတော့အဲဆိတ်ဝင်ကအများကြီးလုပ်ပြရမှဆိုခက်ပါပေါ့နော်
ဖရစ်တော့ဘယ်တော့လောက်စစ်ပေးနိုင်ပါလဲလို့မေးရမှာဥစ္စာမေးဝင်ကပဲ
ကျမ်းမာရေးဝန်ကြီးဌာနရဲ့ဖွင့်ပြတဲ့နဲ့တင်သွင်းပြီးရင်တော့တို့လို့လည်းအပြင်မှာစစ်ချင်တယ်ဆိုရင်စစ်လို့ရအောင်စီစဉ်နေတော့ကျွန်တော်ထင်တယ်လောက်ပတ်လောက်ဆိုရင်စပြီးလုပ်လို့ရလို့
ဒီနေရာမှာစက်ရုံတွေမှာဘလို့ကူးဆက်ခဲ့တာကိုကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနကြော်ခွင့်ရဒေါက်တာသန်းနိုင်စုကိုမေးရမှာစုံစမ်းနေသေးဖြစ်တယ်လို့အခုလိုရှင်းပြပါတယ
်ဒီဝတ်တဲ့ဟာကြီးစုံစမ်းစစ်ဆေးမှုတွေလုပ်တယ်အခုကြည့်ရတော့စက်ရုံတွေပြန်ဖွင့်တော့လူစုလာနဲ့ကိုပြင်းနဲ့တော့မတည့်ဘူးဟောဆရာဒါနဲ့လည်းဒါစီးပွားရေးလုပ်ငန်းရအစားဝတ်နေရေးတွေလည်းရှိတဲ့အခါကျတော့ကျွန်တော်တော့အောင်ပေါ့နော်public ရဲ့ဘာသာပူအားဖြည့်ပြီးတောင်းရဖို့ဆွေးနွေးရတဲ့အချိန်မှလည်းပါပါတယ
်။ဦးစောမေဝင်းကလည်းပိုးတွေ့တာများတဲ့မင်္ဂလာတုံကမှန်ဘလူးစက်ရုံတစ်ခုကိုသာဖိတ်ထားပြီးကျန်စက်ရုံတွေမှာကနည်းနည်းသာစတွေ့တာမို့ဆက်ဖွင့်ထားရတယ်လို့ဆိုပါတယ်
။တချို့စက်ရုံတွေတော့ပိုးကူးတာလေးတွေရှိလဲရှိနေတော့ဒါမှမဟုတ်တချို့လည်းသူ့ဟာသူပိုးကူးတဲ့သူတွေအိုင်နာမှာရှိ contact ရှိတဲ့သူတွေကိုပဲ quarantine ဆင်းတာလို့လုပ်တော့ပါတော့။ဆွေရုံတစ်ခုလုံးပိတ်တဲ့အနေထားတော့တော်တော်မလုပ်သေးဘူးပေါ့နော
်။အဲ့ဒီတော့ရှေ့မှာရောဘလို့ဖြစ်နိုင်ပါလဲလို့မေးရမှာဥစ္စာမေဝင်ကပဲ
။ပိုးကူးတဲ့သူတွေစိတ်များလာရင်တော့လည်းတမျိုးဖြစ်မယ်။ဒါပေမဲ့ခက်လာလဲဆွေရုံနဲ့ပိတ်ရင်လုံသွားရင်လည်းဒီလစာတွေပြဿနာနဲ့အများကြီးရှိနေတော့တော်တော်ရဲ့ guideline အတိုင်းပေါ့A grade ရထားတဲ့သူတွေဆိုဖွင့်ငွေပေးတယ်။အခုဆိုရင်ဘာပြောပြောတော်တော်လေးစက်နေနေတရားဆားပြီးတော့လေပတ်နေတော့ဆဲဦးနေလဲတုံနေကြတယ်ပေါ့နော်
။ဒီနေရာမှာရှေ့ဆက်ကူးဆက်မှုတွေကာကွယ်နိုင်ရေးဘလို့အကြံပေးခြင်းပါလဲလို့မိတာကိုဥစ္စာမေဝင်းက
ကျမရဲ့ဝန်ကြီးဌာနရဲ့ guideline ကိုတိတိကျကျလိုက်တာဖို့တော်တော်တော်တို့ရဲ့အဆောင်နေမှာနေတဲ့အားလည်းတော်တော်လေးကြီးဆိုင်ဖို့လိုပါတယ်။ဘူကဖြစ်တာအဲအပြင်အဆောင်နေမှာနေရင်းနဲ့လည်းကူးလိုက်ကြတာပေါ့နော်။ဒါဒီဖယ်ရီစီတာအစားပေါ့နော်သူတို့ရဲ့ guideline အတိုင်းသွားမှပဲအဆင်ပြေမယ်ဒါမှမဟုတ်လေလူတော်များတဲ့အခါကျတော့ဖယ်ရီစီရတဲ့အခါချက်တာပေါ့ ဆိုတော့နင်းနင်းနားနားဒီစက်ယုံထဲမှာဒိုမက်ထရီလေးရှိလို့ရှင်တော့အပြင်အသိမထွက်အောင်ဆိုတော့အခုနေတာပေါ့အပြင်မှာနေတဲ့လူကြတော့လေအဆောင်ကလည်းတည်တာတိုင်းဝန်သားနေတွေကတလားဖို့ကောင်းလားချင်းချင်းလေးတွေကစုနေကြတော့ကူးကြပြူးကြဖြစ်တော့ပေါ့နော်။ဒါပြင်ဒီစက်ယုံတွေမှာကိုဗစ်ကာကွယ်ရေးအခြေခံတွေတည်ကြအောင်ကြီးကြပေးဖို့အနေထားကိုမေ့ရမှာဥစ္စာမေဝန်ကဆက်ကြည့်။ရန်ကုန်တိုင်းမှာတော့ဒီစည်
ကျွန်တော်လိုက်နာပြီးလှုပ်သလားဆိုတာစဉ်းနေတော့ဘောဒီနေရာမှာမော်ဘီမြောင်းတကစက်မှုစုံကြီးကြက်ရေးကော်မတီအတွင်းငူဦးစော်လင်းကလည်းအရေးကူးစက်မှုရှိခဲ့ပေမဲ့အခုဆက်ထင်းထားနိုင်ပြီလူနေကျဲတာကလည်းအထောက်အကူပြုတယ်လို့ဆိုပါတယ်ကျန်တဲ့ဟာကတော့မရှိသေးပါဘူးကျွန်တော်စက်မှုတော့ဇုံပြင်ပါတယ်မှာကြတော့စိုက်ပျိုးရေးခြံနေ
ငင်းစီမြိုင်လူပါလို့ပေါ့အဲ့ဒီဘက်ကနေပြီးတော့တွေ့တာပေါ့။ကျမကြီးဌာနနဲ့တော့တကားပြောကြည့်တာတော့ဒီသွားဈေးဝယ်ပေါ့ဖြစ်လာတဲ့သဘောမျိုးပေါ့။ဒါတွေကိုလည်းသူတို့ဒီဘက်ကကွန်တက်တွေကိုဝင်နေဆန်လာတဲ့ပို့ပြီးတော့ပြန်ရောက်တယ်လူတွေကပြန်ရောက်လာပါပြီ။
တကယ်တော့ကိုဗစ်ရောဂါအဖြစ်များနေတဲ့ရန်ကုန်မှာကိုလူနေထူထပ်ပြီးစက်ရုံတွေများတဲ့မြောက်ကလာလှိုင်းတားရနဲ့မင်္ဂ နဲ့နိုင်ငံအရှိပိုင်းချင်းတော်မြို့မှာယောဂပူရှိမရှိစစ်ဆေးနေတယ်လို့အဲ့ဒီမြို့မှာရောက်နေတဲ့မြန်မာနိုင်ငံသားတချို့ကလည်းအခြေအနေကိုစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါတရုတ်နိုင်ငံအရှိပိုင်းရှမ်းတုံးပြည်နယ်ကစိတ်ကမ်းမြို့ဖြစ်တဲ့ချင်းတောင်မှာကိုဗစ်ရောဂါလက္ခဏာရှိသူ6ယောက်နဲ့ရောဂါလက္ခဏာမပြတဲ့သူ6ယောက်ကိုဒီသတင်းဖတ်ကုန်မှာပဲအတည်ပြုခဲ့ပြီးရဲ့နောက်တန်းတဲ့ချီရဲ့မြို့ကန်တွေကိုလည်းရောဂါပိုးရှိမရှိစစ်ဆေးနေရပါချင်းတောင်မြို့ကိုသွားဖို့ကြိုးစားနေတဲ့မြန်မာအလုပ်သမားတယောက်ကတော့ကာယရောဂါကူးစက်မှုတွေတကြောပြန်တွေ့ရှိလာပြီးရဲ့နောက်မြို့အဝင်အထွက်တွေကိုတားမြစ်ထားတာကြောင့်လမ်းကနေပြန်လှည့်ပြန်ခဲ့ရတယ်လို့အခုလိုပြောပါတယ်
ဒီဆန်းလုံးကပြန်အဲ့ဒီဘာမဖြစ်နေပြန်ရတယ်ဒီနေ့ကျွန်တော်ပြန်လာတော့လမ်းတဝဲနဲ့ပြန်ခေါက်လာရတယ်ဟိုလမ်းဘာလဲလမ်းတဝဲရောက်ရင်ဟိုဂိတ်မှလည်းဖြတ်ဆန်းမှဆွေးနေတယ်အဲ့ဒီဖြစ်နေတဲ့နေရာတော့လော့ဒ်ဒေါင်းကြီးချထားတယ်ကွယ်စေးစေးစမှုတွေပြေလည်နေကြတယ
်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီးဖြစ်ကြောင်းကြေညာထားတဲ့တရုတ်နိုင်ငံမှာတကြောပြန်ပြည်တွင်းကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းချင်းတော်မျိုးရောက်မြန်မာနိုင်ငံသားတွေကြားစိုးရိမ်မှုတွေထွက်ပေါ်နေသလိုတချို့ကတော့မြန်မာနိုင်ငံနေဆက်ဒေသကိုပြန်လာနေကြကြောင်းတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့အခြေဆိုင်မူမခဖောင်ဒေးရှင်းကဒုံမူမခကပြောပါတယ
်ဒီနေ့မနေ့ကတော့အဲ့ဒီဘက်ကနေပြန်လာတာလို့ပြောတာသူတို့ကအဲ့မှာယောဂတာအဖြစ်လို့တဲ့အဲ့မှာနေသူတို့သမင်းကမှတောက်လို့ဆိုမိမပြန်လာတာအယောက်40ကျော်ဒီနေ့မနေ့စနေမှာရောက်တော့အပုံဖမ်းမိတယ်အခုလုံးလုံးစဲတော့သူတို့ဒီထောင်ထဲမှာတော့ပို့လိုက်တာပဲဘလို့ရှိဆက်လို့မှလည်းမရှိသေးဘူးက
ျတရုတ်နိုင်ငံအာနာပိုင်တွေကတော့မြန်မာနိုင်ငံမှာမကြသေးခင်လာပိုင်တွင်ကကိုဗစ်ရောဂါကြောင့်တိတ်ဆုံးသူရာဂဏန်းနဲ့ကူးစက်သူတောင်းတဲ့ချီတိုးလာရတာကနေဆက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားပါတယ်ပြီးခဲ့တဲ့လတည်းမှာလည်းရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါတွေ့ရှိပြီးတဲ့နောက်တစ်မျိုးလုံးအသွားအလာတွေယာယီတားမြစ်ခဲ့တယ်လို့ရောဂါပိုးရှိမရှိစစ်ဆေးမှုတွေလည်းလုပ်ခဲ့ပါတယ်တရုတ်နိုင်ငံအတွင်းကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေတွေ့ရတဲ့ချင်းတောင်မြို့မှာတော့အာနာပိုင်တွေကတမျိုးလုံးကိုဗနေကစပြီးရောဂါပိုးစစ်ဆေးရာတွေလုပ်ခဲ့ပါတယ်။ချင်းတောင်မြို့ရောက်မြန်မာနိုင်ငံသားအခြေအနေတွေနဲ့ပတ်သက်လို့လည်းတရုတ်နိုင်ငံပေကျင်းမြို့မြန်မာတန်ယုံတန်မှုကြီးဦးဟန်ဝင်းရောင်က VOA ကိုအခုလိုရှင်းပြပါတယ်
။သူတို့တမျိုးလုံးကိုသူတို့စစ်မယ်ဆိုပြီးတော့အခုတော့ပြောထားတဲ့အနေအထားတော့ကျွန်တော်တို့သိရှိထားပါတယ်ခင်ဗျာ။ဟုတ်မြန်မာတွေပါမပါဆိုတော့လေကျွန်တော်တို့အဲ့ဒါလေးကတော့နည်းနည်းလေးစောင့်ကြည့်ရမယ်အနေထားပါခင်ဗျာသူတို့ဟိုစစ်မဲ့လို့သာပြောထားယူပါလေနောက်တရနေ့လောက်ဆိုတော့ဒီအသေးစိတ်လေးကျွန်တော်တို့သိရနိုင်ပါတယ်အခုကတော့သူတို့ကအကြမ်းင်းတော့သူတို့ကြီးညာထားပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်အဓိကတော့သူတို့ကတော့တရားဟိုတဏှာတွေးလိုက်တာနဲ့အကုန်လုံးပိုက်ဆိုင်တိုက်ပြီးတော့သူတို့စစ်တဲ့အနေထားလေးသူတို့လောက်တာပါနော်အဲ့လိုဆိုတော့ကျွန်တော်ရေတော့ဗေကျင်းမှာလည်းတွေ့တဲ့နေရာရဲ့ပတ်ဝန်းကျင်တွေအကုန်လုံးပိတ်ပြီးတော့အကုန်လုံးဖမ်းဆစ်လိုက်တဲ့အနေထားပါနော်ဆစ်လိုက်တော့ဗေကျင်းမှာဆိုတော့ဒီတလာအတွင်းတော့တွေ့ပြီးတော့ပျောက်သွားတဲ့အနေထားလေးလည်းတွေ့ရတာပါနော်ဟုတ်ကဲ့ပါ
တရုတ်မျိုးသားကျန်းမာရေးကော်မရှင်ကတော့ချင်းတော်မျိုးကပြည်တွင်းကူးစက်သူ6ဦးအပါအဝင်တရုတ်ပြည်မှာမှကူးစက်သူလူနာသက်13ယောက်ရှိခဲ့ကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ကပ်ရောဂါကူးစက်မှုရေစတင်ချိန်ကစလို့တရုတ်ပြည်မှာကြီးမှာကိုဗစ်ကပ်ရောဂါနဲ့သေဆုံးသူ4600ကျော်အပါအဝင်ကူးစက်မှုပေါင်း8000ကျော်ရှိရလို့တရုတ်ဝင်သတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပြပို့တာဖြစ်ပါတယ်။
Tom Yemune, Pansy Yu Canada, Nino Dot Democratic Party, Okra Ujomiha, Leshi Mubin, Panaisaya, Uri, Chuba Muri, Never, Yu Kame, Lala, Sini, the Jump Pabame, General Town Kama. Nazi Party Lo Lutinare, UDP, Nino Dot Democratic Party, Okra Ujomiko, Taman Sese Muri, Ya, Mwemekawa Chamu Bawin, Panaisaya Lunganima, Uri Chuba de Loya de Trishi Gaya Jow, Sadabrini Trina Shinwema, Tamara Yun Yo Jai Mujo Uzo Tiga Piola Daba. ဒီမှာမှာကြောက်တာလေဟိုချက်ဆက်ဆက်တဲ့မှာပြင်းပြင်းပြပြရကြတယ်။အော်ဖစ်ရှယ်လမ်းကြောင်းတော့ဘန်းထပ်ပစ်ဆောင်လာတာမဟုတ်။ဟိုဒီကလူလိုက်တယ်အဆက်ပြေးလာပြီးတော့မှသူ့ရဲ့တန်ဆင်းနေတယ်ဝင်ရဲ့ပြလာကျွန်တော်တွေ့ရတယ်။ဝင်ငွေပြတရားဝင်ကြေညာမထားတဲ့ငွေကြေးတွေကိုတုံးဆက်တာငါတို့စလီကူနေငွေကြေးကွာချမှုတိုက်ဖြတ်ရေးဥပဒေပုံမှန်50တုံးရာထောင်နဲ့ဆယ်နှစ်ဒါမှမဟုတ်ငွ ကျွန်တော်တို့ကလူပုဂ္ဂိုလ်တွေကိုအတိုးမဲ့ငွေချေးရတဲ့အပြင်အပေါင်းပစ္စည်းတွေလက်ခံရယူပြီးငွေချေးတဲ့လုပ်ရည်တွေဟာငွေချေးရအပွဲကြီးဆိုင်ရာဥပဒေပုံမှန်190ကိုညှိစိုးနေရလို့လည်းပြောဆိုခဲ့တာပါစစ်ဆေးတွေ့ရှိချက်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြထားတယ်လို့လည်းဦးစောတီးကပြောပါတယ်ဦးကျော်မြင့်ရဲ့ဘန်ငွေစင်း59ခုကိုစစ်ဆေးရမှာ တရုတ်နိုင်ငံကနေတဆင့်ကြက်ငွေ16ဘီလီယံကျော်တရားမဝင်လွှဲပြောင်းရယူထားတာတွေ့ခဲ့ရပြီးငွေကြေးလွှဲပြောင်းသူတူးကိုတရုတ်နိုင်ငံအာဏာပိုင်ကဖမ်းဆီးထားကြောင်းလည်းဦးစောတီးကပြောပါတယ်။ဦးကျော်မြေဘက်ကတော့ကွန်ပျူတာစီးတွေတင်သွင်းရောင်းချရတာကရရှိရဲ့ငွေကြေးဖြစ်ဖတ်ဆိုထားပေမဲ့အထောက်အထားအခိုင်အမာမပြနိုင်ဘူးလို့လည်းဆိုပါတယ်။ရှင်းလာထဲမှာကျင်းပါမဲ့ရွေးကောက်ပွဲမှာ ကိုယ်စားလှယ်တော်ဒုတိယအများဆုံးနေရာဝင်ရောက်ရှိမြိုင်မဲ့ယူဒီပီပါတီဥက္ကဋ္ဌဦးကျော်မြင့်ကတော့မန္တလေးမြို့အိုးဘိုတောင်မှာရာဇဝတ်မှုနဲ့ထောင်နှံကြခံနေရစဉ်ဆောင်960ခုနှစ်မှာထွက်ပြေးသွားခဲ့တဲ့အမှုဟောင်းနဲ့ပြီးခဲ့တဲ့လကုံပိုင်းမှာပဲရန်ကုန်မြို့မှာဖမ်းဆီးခဲ့တာပါ။ရာဇတ်တော်ကြီးဥပဒေပုံမှန်နှစ်နှစ်လေးထောင်ပြေးမှုနဲ့ရင်ဆိုင်နေရတဲ့ဦးကျော်မြင့်ကတော့မန
ပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေကျင်းပမဲ့ဖြူရီရေကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရေကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရေကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရေကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရေကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်ဝင်မြန်မာပိုင်းကအသက်ဆင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီ season ကိုစနေနေ့ည9:00 နာရီထုတ်လင်းတဲ့ VOD Maxin season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အချိန် VOD Internet website စာမျက်နှာ burmese.voanews.com နဲ့ VOD မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့ကြိုင်နဲ့ကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။ NCTS ကကြောင့်လက်မှတ်ရေးထိုးတဲ့9နှစ်ပြည့်ပြပလည်နေမှာအစိုးရကြံ့ပြောင်းတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကတဝင်လွာနဲ့ကြီးညာချက်တွေပေးပို့ထုတ်ပြန်ထားတဲ့အပေါ်ဘလို့ထူးခြားချက်တွေပါဝင်သလဲဆိုတာကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ဒီကနေ့ကြောက်တဲ့တနင်္ဂနွေလုံးပြကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ချုပ်ဆိုတဲ့9နှစ်ပြည့်အထိမ်းအမှတ်နေမှာ COVID-19 ကာယောဂါကြောင့်ခရိုင်နှစ်တွေလို့အခမ်းအနားကျင်းပနိုင်တာမရှိပဲကြီးညာချက်ထုတ်ပြန်တာတွေပဲရှိခဲ့တာပါ။ငန်းညပြည့်အထိမ်းအမှတ်အနေနဲ့ထုတ်ပြန်တဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီညာရေးဘုဌာနဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တဝန်လွှာဟာအစိုးရရဲ့သဘောထားကိုဖော်ပြနေပြီး2020အလွန်မှာဆောင်ရွက်မဲ့ညီညာရေးလုပ်ငန်းစဉ်၃ချက်ကိုအလေးထားဖော်ပြထားတယ်လို့နိုင်ငံရေးလေးလာသုံးသပ်သူဦးမမောင်စိုးကသုံးသပ်ပါတယ်
သူအနေနဲ့ထုတ်ပြန်တာတော့ပေါ့ဗျာ။အစီထိုးထားတဲ့သူတွေကိုလည်းနိုင်ငံရေးဆွေးနွေးပွဲကိုရအောင်လုပ်မယ်။အစီထိုးထားတဲ့လူတွေနဲ့လည်းပြည်ကရေးစည်းရင်းနဲ့နိုင်ငံရေးဆွေးနွေးပွဲဆက်လုပ်မယ်။ အင်းဒီကတော့ဒီနေ့ဖစီအချုပ်ပုံချေအောင်ဝီဆွေးရည်နေတဲ့သူစက်တူချက်လုပ်ပါမယ်။အင်းဒီကတော့ဒါကိုဖစီအောင်ချေအောင်ဝီမှာပြင်ဆင်နေပေါ့။ဒီ2020တော့လမ်းကြောင်းကိုမှထည့်တော့ပါတွေ့ရတယ်
။တမ်ဘရော့ရဲ့တဝင်လွာကိုတမ်ဘရော့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပေးပို့ထားပြီး NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲကတော့ကြေညာချက်ထုတ်ပြန်ခဲ့တာပါ။တမ်ဘရော့ရဲ့တဝင်လွာတဲ့ EAO ခေါ်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ကြီးညာချက်အပေါ်မှာတော့ဦးမောင်မောင်စိုးကအခုလိုဆက်ပြောပါတယ်
။ကာဝေးဦးစီးချုပ်ရဲ့ကြီးညာချက်မှာကတော့ဒီ NCA လမ်းကြောင်းကိုပဲရှောက်ဖို့ဆိုတာကိုပဲစောင်းပေးပြောသွားပြီးတော့အဲကျန်တာကတော့ဒီထပ်ပြီးတော့အထူးပြုပြီးတော့သူပြောတဲ့အချက်တော့မတွေ့ရဘူးဗျာ။ EAO ကထုတ်ပြန်တဲ့အချက်မှာကတော့ဒီလက်မှတ်မထိုးထားတဲ့အဖွဲ့တွေကအပါပြီးတော့အားလုံးပါဝင်ရေးလိုအပ်တယ်ဆိုတာတကယ်လည်းညွှန်ပြပါတယ်။တရားတစ်ချက်အနေနဲ့ကတော့ရခိုင်ပြည်မှာဖြစ်နေတဲ့ဒီပြမမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးဆွေးနွေးဖြေရှာဖို့ဆိုတဲ့ဟာကိုဆောင်းပေးတင်ပြပါတယ်။ဒီချက်ကတော့ဒီသုံးဘွဲစုံထဲမှာမပါတဲ့ချက်ပေါ့ EAO ကတင်ပြတဲ့ချက်က
အဖွဲ့အစည်းတည်တည်ရဲ့ထုတ်ပြန်ချက်တွေဟာငင်းချမ်းရင်းနဲ့တိုင်းရင်းသားအရေးကိုဖြည့်ရှင်းရမှာ NCA လမ်းကြောင်းအတိုင်းဆောင်ရွက်နေတာကိုအလေးထားကြောင်းဖော်ပြနေတယ်လို့လည်းဦးမောင်မောင်စိုးကသုံးသပ်ပါတယ် NCA စာချုပ်ချုပ်ဆိုပြီးတဲ့နောက်မှာတော့ပြည်ထောင်စုငင်းချမ်းရင်းညီတာခံ၅ချိန်ကျင်းပပြီးပြည်ထောင်စုသဘောတူညီချက်အစိတ်အပိုင်း၃အထိရရှိထားတာပါပြီးခဲ့တဲ့ဩဂုတ်လမှာကျင်းပတဲ့ပြည်ထောင်စုငင်းချမ်းရင်းညီတာခံ၂၁ရာစုပင်လုံစရုပ်ထအစည်းအဝေးမှာတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အခြေခံမူတချို့ကိုချမှတ်ထားပြီးဖြစ်ပါတယ်ဒီညီလာခံကာလမှာအလို့သဘောဆွေးနွေးပွဲတွေကိုစက်တင်ဘာလအကုန်ဓမ္မမုတ်အောက်တိုဘာလစမ်းမှာပြန်လည်ဆောင်ရွက်ဖို့ညှိနှိုင်းခဲ့ကြပေမဲ့လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကာယောဂါကြောင့်ရပ်တန့်နေခဲ့ရပါတယ်။ပြည်တော်စုငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကကာယောဂါဖြစ်ပေါ်မှုငြိမ်သက်လာရင်ဒီဆွေးနွေးပွဲတွေပြန်လည်စတင်နိုင်မယ်လို့ညွှန်လင်းကြောင်းအခုလိုပြောပါတယ်
။ကျွန်တော်တို့ဒီသိခဲ့တဲ့ညီလာခံမှာ Post-2020 ကိုအဓိကကျွန်တော်ပြောခဲ့တာဟုတ်အဲ့တော့ကျွန်တော်တို့က post-2020လောက်တာလည်းနေလာတခုအဲ့ဒီမတန်ကြီးမှာလည်းကျွန်တော်တို့ရဲ့ဒီဂျင်ဂျီမှုလုပ်ငန်းစဉ်နဲ့အရှင်ရနေပြီဖြစ်တဲ့ရှင်းလင်းပွဲတွေကိုလည်းအဲကျွန်တော်တို့ဆက်ပြီးထိန်းသိမ်းနေလို့ဖို့ဆိုအောင်တော့အဲ့တုန်းကဆွေးနွေးပွဲကဒီအလုံးအလောက်သဘောတူတယ်ဒါပေမဲ့အခုကိုဗစ်ကြောင့်ကျွန်တော်တို့ကပြန်ပြီးတုံ့ဆိုင်သွားတဲ့သဘောဖြစ်တော့ကိုဗစ်ခြေနေပြန်ပြီးတော့ကျော့ပါသွားရင်တော့ဒါလည်းပြန်ဆက်မယ်လို့ကျွန်တော်တို့ထင်တယ်
တနင်္ဂနွေပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကို2015ခုနှစ်သမ္မတဦးသိန်းစိန်လက်ထက်မှာတိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့စတင်လက်မှတ်ရေးထိုးခဲ့ပြီး2018ခုနှစ်မှာ၂ဖွဲ့ထပ်မံလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့ဝမိုင်းလာကချင်ကိုကန်တအန်းပလောင်ရခိုင် KNY နာဂနဲ့ရှမ်းSSE မြောက်ပိုင်းစတဲ့အဖွဲ့တွေက NCA မှာပါဝင်လာတာမရှိသေးတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်ကိုကန့်တန်းပလောင်နဲ့တိုက်ပွဲတွေဂျိုးကြဖြစ်နေပြီးရခိုင်ဘက်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပါ
ဘာမီယာရီယမ်အာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးဆက်ရေးသားနေကြသလဲဆိုတာကိုကြည့်အောင်ပါမူရင်းအပေါ်မူရင်းအုံနှုံတိုင်းကြောပြမှာဖြစ်ပါတယ်ကျွန်တော်ကြောစမ်းတာပါတရုတ်ဖရမုံမှုကိုတုံ့ပြန်ဖို့ရွေချက်နဲ့အိန္ဒိယကမြန်မာနိုင်ငံကိုရင်ခုစင်ပေါ်လွှဲပေးခြင်းဆိုတဲ့ကောင်းစဉ်နဲ့အဘိချက်ဘဟာလာရေးတဲ့ဆောင်မကို indiatoday.in မှာဖတ်ရပါတယ်မြန်မာရေးတဲ့အတွက် INS စင်ဒူဘီဒီဇယ်ဆီယက်စစ်ဇုံရင်ခုစင်ပေါ်အိန္ဒိယကလွှဲပေးမှာဖြစ်တယ်မြန်မာနိုင်ငံအဖို့အတော်အဆုံးသောရင်ခုစင်ပေါ်ဖြစ်လာမယ်ဒါဟာနိုင်ငံစီရေးပူပေါင်းဆောင်ရွက်မှုတုံ့မြင့်ပြီးမြန်မာနိုင်ငံမှာတရုတ်ဩဇာလွှမ်းမှုကိုတုံ့ပြန်ဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံရဲ့အတွန်းဟာရှ်နဲ့စီဦးစီးချုပ်နာဘာနီတို့မြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးနောက်ထပ်ချင်းဆိုလိုပဲဒီရင်ခုစင်ဝေါ်ဖလက်ပြမဲ့အကြောင်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကကြေညာလိုက်တာဖြစ်ပါတယ်။ဒီကြောင့်ဆိုင်ရာပူပေါင်းဆောင်ရွက်မှုဟာနိုင်ငံရဲ့ကျေပြန့်သောထိတွေ့ဆက်ဆံရေးရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရတာပြောကြောင်းဖော်ပြထားပါတယ်။ဒီရင်ုပ်သင်္ဘောလွှဲပေးတာဟာအိန္ဒိယနိုင်ငံရဲ့ Security and Growth for All in the Region SAGR ခေါ်ဒေသတွင်းအားလုံးလုံခြုံမှုနဲ့ပုံချိုးတိုးတက်ရေးဆိုတဲ့အမြင်အရဆွဲပေးတာဖြစ်တယ်။အိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ကိုအားကိုပိုးနိုင်အောင်တာဝန်ယူလှုပ်ဆောင်နိုင်မှုမြင့်တင်ပေးတာဖြစ်တယ်လို့လည်းဆိုထားပါတယ်။အိန္ဒိယရေတပ်ဟာမြန်မာရေတပ်သားတချို့ကို ကိစ္စရတော်တော်များများအတွက်လေ့ကျင့်ပေးနေတယ်လို့လည်းသတင်းတွေကပြောကြောင်းကိုကဖော်ပြပြမှာတယ်အစောပိုင်းတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်နိုင်ငံစီကရေငုပ်သင်္ဘောဟောင်းနှစ်ဆင်းကိုဝယ်ယူခဲ့ပြီးတရုတ်ဟာမြန်မာနိုင်ငံကိုလည်းအလားတူရောင်းချဖို့အာယူနေတယ်လို့လည်းဆိုထားပါတယ်အိန္ဒိယဟာရခိုင်ပြည်နယ်စစ်တွေစစ်ကမ်းကိုကယ်တန်းသယူပို့ဆောင်ရေးစီမံရေးတစိုက်ဒေသအဖြစ်တည်ဆောက်ထားပြီးကာလကတနဲ့စစ်တွေကိုဆက်ဆက်ပြေးနိုင်မှာဖြစ်တဲ့ဒါပြင်အိန္ဒိယနိုင်ငံရဲ့ကုန်းတွင်ဘိတ်အရှိမြောက်ဒေသကိုလွယ်လင်းတကူထွက်ပေါက်ပြေးနိုင်ဖို့အတွက်လည်းဖြစ်တဲ့လို့ညွှန်ကြားပါတယ်။တစ်ဖက်မှာတရုတ်ကလည်းစစ်တွေအနာကကြောက်ရွံ့မှာပဲဖွံ့ဖြိုးရေးစီမံကိန်းတွေလွှတ်ဆောင်နေပါတယ်တဲ့။အိန္ဒိယနဲ့မြန်မာတို့ဟာမြန်မာဘက်မှာရှိနေတဲ့တောင်ရံသူအုပ်စုတွေကိုပူးတွဲဆစ်ဆင်နေပြီးအေးရခိုင်တပ်ဖွဲ့ဟာဆိုရင်မီဇိုရန်ပြည်နယ်တစ်ချောင်းစခန်းတွေချထားတဲ့အတွက်နှစ်နိုင်ငံစလုံးအတွက်သတိထားနေရတဲ့ကိစ္စလည်းဖြစ်တယ်မြန်မာစစ်တပ်ကတော့သူတို့ဘက်မှာရှိနေတဲ့အိန္ဒိယနာဂသဘုံတွေရဲ့ခြေကုပ်စခန်းကိုလည်းတိုက်ခိုက်ပြီးနေတယ်လို့ကြေညာထားပါတယ်ခင်ဗျာ
ဒီလိုရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။
အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်တင်မြောက်ထားတဲ့အယတားအစိုးရရဲ့လှုပ်ဆောင်နိုင်မှုစွမ်းရည်ကိုမကျေနပ်ရကဆန္ဒမဲမပေးဘဲရွေးကောက်ပွဲတပိတ်မှောက်ဖို့ဆော်ဟောကြတဲ့လှုပ်ရှားမှုပေါ်ပေါက်လာပုံကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ COVID ရောဂါအန္တရာယ်ကြောင့်သွားလာလှုပ်ရှားမှုကိုကန့်တတ်တဲ့စည်းမျဉ်းစည်းကမ်းထုတ်နေချိန်မှာရွေးကောက်ပွဲမှာမင်းမက်ဖို့စော်ဩတဲ့လှုပ်ရှားမှုပေါ်ပေါက်လာပါတယ်။ရွေးကောက်ပွဲမှာနိုင်ငံသားတိုင်းမင်းဆန္ဒပေးရင်ဝင်ရှိတယ်လို့တမ်းပတ်ကြပါတယ်။ဒါပေမဲ့မဲပေးတာကိုတာဝန်အဖြစ်မပေးမနေရပေးရမယ်လို့22နိုင်ငံမှာသာပြတ်ထန်းထားပါတယ်။မဲပေးတဲ့တာဝန်ပြတ်လို့အရေးယူတဲ့နိုင်ငံကတော့17နိုင်ငံပဲရှိပါတယ်။မဲမပေးမနေရလို့ပြတ်ထန်းထားတဲ့ဩစတြေးလျနဲ့စင်ကာပူမှာမဲမပေးသူကိုတာဝန်ဆောင်ခိုင်းပါတယ်။ထိုင်းနိုင်ငံမှာတော့မင်းမပေးသူကိုအရေးမယူပါဘူးနိုင်ငံအများစုမှာမင်းဆန္ဒပေးတာကိုအခွင့်အရေးအဖြစ်သတ်မှတ်ပါလေမဖြစ်မနေထမ်းဆောင်ရမယ့်တာဝန်လို့မသတ်မှတ်ပါဘူး2008အခြေခံဥပဒေအခန်းကိုပုံမှန် 3-9-1 မှာအသက်18နှစ်ပြည့်ရင်မင်းဆန္ဒပေးပိုင်ခွင့်ရှိတယ်လို့သာဖော်ပြပါတယ်ဥပဒေအရမဲပေးခွင့်ရှိသူတိုင်းမင်းဆန္ဒပေးပိုင်ခွင့်ရှိတယ်လို့ဖော်ပြပါတယ်ရွေးကောက်တင်မြောက်ခြင်းနဲ့ဆိုင်တဲ့အခန်းကိုတစ်ခုလုံးမှာစာသာမဲပေးပိုင်ခွင့် The right to vote လို့သာသုံးတာမို့မဲပေးပိုင်ခွင့်ဟာကိုယ်ပိုင်အခွင့်အရေးတစ်ခုသာဖြစ်နေပါတယ်။ဒီအခွင့်အရေးကိုမဖြစ်မနေအသုံးပြုရမယ်လို့ပြတ်ထန်းထားတာမျိုးမရှိပါဘူး
။ရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်နေတာကိုမကျေနပ်သူတွေကရွေးကောက်ပွဲမှာစာသာမဲမပေးဘဲကန့်ကွက်ကြမယ်အကြောင်း Facebook လူမှုကွန်ရက်မှာရေးသားကြတာကစာပြီးမဲမပေးရေးလှုပ်ရှားမှုစတင်လာတာလို့သိရပါတယ်။ဇွန်လကစတဲ့လှုပ်ရှားမှုကိုလူသိမများသေးပေမဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကဝေဖန်တဲ့အခါလူသိပိုများလာပါတယ်။ဩဂုတ်လ9ရက်နေ့ကလုပ်တဲ့အွန်လိုင်းဆွေးနွေးပွဲမှာတာဝန်တရအနေနဲ့မဲပေးခွင့်ရှိသူတိုင်းမဲပေးကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားတာကိုကြည့်ရင်မဲမပေးရေးလှုပ်ရှားမှုပြန့်နှံ့လာပုံကိုခံမှန်းနိုင်ပါတယ်။ဩဂုတ်လ10ရက်နေ့ရောက်တော့ဆန္ဒမဲမပေးဘဲရွေးကောက်ပွဲကိုတပိတ်မှောက်တဲ့လှုပ်ရှားမှုလုပ်မယ်လို့ဘဂဒါများအဖွဲ့ချုပ်ကကြေညာပါတယ်။2008အခြေခံဖွဲ့စည်းပုံအရကျင်းပတဲ့ရွေးကောက်ပွဲမှာဆန္ဒမဲပေးနေလို့အကြောင်းထူးမှမဟုတ်ဘူးလို့ဘဂဒါကဆိုပါတယ
်ပြည်သူအများစုထောက်ခံလို့2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရတဲ့ NLD ပါတီတောင်းအခြေခံဥပဒေကိုမပြင်းနိုင်တာကိုထောက်ပြကြပါတယ်2008အခြေခံဥပဒေအောက်မှာကျင်းပတဲ့ရွေးကောက်ပွဲတွေဟာစစ်အုပ်စုအကျိုးစီးပွားကိုကာကွယ်တဲ့အစိုးရကိုတင်မြောက်တဲ့လုပ်ရတာဖြစ်တယ်လို့ဘဂဒါများအဖွဲ့ချုပ်ကဆိုပါတယ်ဒါကြောင့်မဲမပေးရေးကိုအွန်လိုင်းမှာရောမြေပြင်မှာရောလှုပ်ရှားဖို့ရည်ရဲတယ်လို့ကြေညာပါတယ်။ COVID-19 အကြောင်းရွေးကောက်ပွဲကိုစိတ်ဝင်စားသူနေပါနေချိန်မှာ မဲမပေးဖို့တပိမောက်စောတာဟာနိုင်ငံရေးအားနည်းချက်ဖြစ်တယ်လို့မြင်သူတွေလည်းရှိပါတယ်။ဆန္ဒမဲမပေးတာနဲ့ရွေးကောက်ပွဲကိုစက်မဝင်စားတာဟာအထူးသူပါပဲ
။ဒါပေမဲ့2010မှာစစ်အစိုးရပြဋ္ဌာန်းတဲ့ပြည်သူ့လွှတ်တော်ရွေးကောက်ပွဲဥပဒေအခန်း73မှာရွေးကောက်ပွဲဆိုင်ရာပြစ်မှုနဲ့ပြစ်ဒဏ်တွေအကြောင်းဖော်ပြထားပါတယ်။ဆန္ဒမဲမပေးအောင်အကြမ်းဖက်မှုချိန်ချောက်မှုလိန်လေလှည့်ပြားမှုလက်ပေးမှုစတာတွေလို့ရင်ထောင်ဒဏ်တစ်နှစ်ဒါမှမဟုတ်တန်ငွေကြတသိန်းချမှတ်နိုင်တယ်လို့ပုံမှန်59မှာဖော်ပြပါတယ်လူမျိုးရေးဓမ္မမဟုတ်ဘာသာရေးကိုအကြောင်းပြပြီးဆန္ဒမဲပေးရန်မပေးရန်ဟောပြောမှုအားပေးလို့ဆော်မှုကြီးညာချက်ထုတ်မှုစတာတွေမှာအလားတူထောင်ဒဏ်နဲ့ငွေဒဏ်တွေချမှတ်နိုင်ပါတယ်ဆန္ဒမဲပြက်ပြားအောင်ဓမ္မမဟုတ်ရွေးကောက်ပွဲပြက်ပြားအောင်ရည်ရွယ်ပြီးစီးရုံးဟောပြောမှုလှုပ်ဆော်မှုရေးသားမှုဖြန့်ချိမှုပိုစတာအသုံးပြုမှုစတာတွေကိုလည်းအရေးယူနိုင်တယ်လို့ဆိုပါတယ်
ရွေးကောက်တင်ရောက်ထားတဲ့အစိုးရရဲ့စွမ်းဆောင်နိုင်မှုကိုကြည့်ပြီးမချေမနှက်ဖြစ်ရကနေဆန္ဒမဲပေးလေအကြောင်းထူးမှမဟုတ်ဘူးလို့သုံးသပ်လာကြတာဖြစ်ပုံရပါတယ်။တကယ်တော့ရွေးကောက်ပွဲအစိုးရတက်တန်းဟာဆင်းသင့်ပဲရှိပါသေးတယ်။စေအုပ်စုဝင်ပြည်ခိုင်ပြိုးပါတီက9နှစ် NLD အစိုးရက9နှစ်ပါ။တပေါင်း60ကြီးစိုးခဲ့တဲ့စစ်အာဏာရှင်ဒလေကို9နှစ်နဲ့ပြတ်ပြေအောင်လုပ်ဖို့ဆိုတာအလွန်ခက်ခဲတဲ့ကိစ္စပါ။ဒီမိုကရေစီလိုထားတဲ့အစိုးရတွေဆက်လက်တည်မြဲနေမည်ဆိုရင်အာဏာရှင်တလေဟာလည်းတဖြည်းဖြည်းပြက်ပြေသွားနိုင်ပါတယ်။ရွေးကောက်ပွဲဟာမိမိရဲ့သဘောထားကိုဆန္ဒမဲနဲ့ပြတ်တတ်တဲ့နိုင်ငံရေးကျင့်စဉ်ဖြစ်ပါတယ်။ဒီမိုကရေစီလိုလားသူတိုင်းဟာနိုင်ငံရေးမှာပါဝင်လှုပ်ရှားဖို့လိုပါတယ်။ဆန္ဒမဲပေးတာဟာနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်ပါတယ်။တတိယလုံးမှာဆန္ဒမဲပေးပိုင်ခွင့်ရှိသူ38တန်းရှိပြီးဒီအထက်မှာပထမဦးဆုံးမဲပေးခွင့်ရသူ9တန်းကျော်ရှိပါတယ်။ရန်ကုန်တိုင်းမှာတော့မဲဆန္ဒရှင်9တန်းခွဲလောက်ရှိတဲ့အနေနဲ့ပထမအကြိမ်မဲပေးနိုင်တဲ့လူငယ်က9သိန်းလောက်ရှိပါတယ်။ရွေးကောက်ပွဲကိုယုံကြည်တဲ့အတိုင်းအတာကိုလိုက်ပြီးဆန္ဒမဲပေးသူအနည်းအများရှိလာမှာဖြစ်ပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့စက်ရုံတွေမှာကိုဗစ်ကာကွယ်ရေးအကြောင်းကြေညာထားပါတယ်။ကိုဗစ်ရောဂါကူးစက်မှုမြင့်မားနေတဲ့ရန်ကုန်မှာစက်ရုံတွေများတဲ့မြို့နယ်တွေမှာကူးစက်မှုထိဆုံးရောက်နေချင်းဒီစက်ရုံတွေပြန်ဖွဲ့လိုက်တာကနေကူးစက်မှုထက်တက်မလာရေးကာကွယ်ဖို့အရေးကြီးနေပါတယ်ဒီစက်ရုံတွေရဲ့ကူးစက်မှုအန္တရာယ်များတဲ့အဓိကဘလိုနေရာတွေမှာဘယ်ပုံဘယ်နည်းနဲ့ကာကွယ်သင့်ပါလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင်းကိုကျွန်တော်ဝင်းမင်းကမေးထားပါတယ်
ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကရန်ကုန်မြို့မှာဒီပိုးတွေ့သူရောသေဆုံးသူပါလိုက်ပြီးတော့ဆက်များနေချိန်မှာပဲပေါ့နော်တစ်ဖက်ကလည်းစီးပွားရေးနဲ့လုပ်သားတွေစားဝတ်နေရတဲ့ပေါ့ဆရာနော်အရင်ရက်ဆိုင်ထားခဲ့ရတဲ့ဒီထောင်နဲ့ချီတဲ့စက်ရုံတွေကိုပြန်ဖွင့်ခွင့်ပေးလိုက်ရပါတယ်ဆရာဒီနေရာမှာဒီစူးစက်မှုတွေဆက်ပြီးတော့တိုးမလာအောင်ပေါ့ဆရာနော်ဒီကာကွယ်ရေးလုပ်တင်တာတွေကိုအရေးကြီးဆုံးဆိုရင်ဆရာပါစပြီးတော့ပြောပြမယ်
ကျွန်တော်ကိုဗစ်ကတော့ကျွန်တော်တို့ဒီချိန်ဆုံနေသေးပေါ့လေအယုတ်နေသေးမှာပဲပေါ်တဲ့တွေ့ရသူကောင်း3000ကျော်လာပြီအဲ့တော့သေးတဲ့သူကလည်း900ကျော်လာပြီအဲ့တော့ခုနစိတ်ဝင်အများစုကလည်းပိတ်ထားတာတွေ home stay တွေပေါ့နော်တမျိုးနယ်လုံးအိမ်မှာပဲနေကြပါဆိုတာလို့ကတော့စောင့်နေရတာခက်ခဲလာတာပေါ့နော်အဲ့တော့သူတို့တလည်းနိုင်ငံတော်ကပြန်ပြီးတော့စေယုံနေပြန်ပြီးဖွင့်တတ်မှတ်ထားတဲ့စီကံတွေအတိုင်းတော့လိုက်နာရမယ်ပေါ့နော်ဟိုအရင်ကသူတို့ပထမလိုင်းတော့လည်းအတွေ့အကြုံရပြီးပြီအခုတော့ similar နဲ့ဆိုတာကကိုဗစ်ကလည်းသူတို့ဆက်ပြီးတော့လိုင်းရမှာငြင်းသေးဘူးဆိုတော့ကိုဗစ်ကိုလည်းကာဝယ်မှုအဓိကကျန်းမာရေးဝန်ကြီးဌာနတို့ April လေးကထုတ်ပြန်ထားတဲ့စီကံတွေရှိတာပေါ့နော်အဲ့တော့အလို့ရှင်တွေဘက်ကကျောင်းဝဖယ်ရီနဲ့ကြိုးပေးရမယ်လူလူဘတ်စကားတွေနဲ့စီမလာနေပေါ့အဲ့တော့ပေါ်တဲ့ကားပေါ်တက်လို့ရှင်လည်းအားမတ်စီတက်မရှိဘူးဝင်မယ်အဲ့အရက်ပြန်နေတဲ့ hand sanitizer နဲ့ဖျက်ရမော်နော်လူတွေနဲ့ချဲပြီးတော့ခေါ်လာမယ်အတုလိုက်အတုလိုက်အဲ့တော့ဒါကအလုံးစမ်းရှင်တွေကကြီးတင်ပြရမှာပြောစီကံနဲ့သတ်မှတ်ထားတယ်အဲ့လိုလုံးမပေးနိုင်ဘူးဆိုရင်တော့မဖွင့်နေပေါ့သူတို့က A level ထဲမှာဒါမျိုးကြီးပါတယ်အတက်နိုင်လို့ဝင်လို့ရှင်လည်းဆက်ရုံနဲ့ဝင်လို့ရှင်သူတို့ကအခါတိုင်းတယ်ဖော်ကြီးကဆက်ရုံထဲမှာဆက်ရုံသူ့ကိုယ်ရဲ့သားတွေကိုသူကဆက်ွယ်ပြီးတော့ဖျားနာနေတယ်ကိုဗစ်တံတွေကရှိတဲ့လူတွေအိမ်မှာရှိတယ်ဆိုရင်တော့ပြုံးမတက်ပါနဲ့ပြောထားရမယ်ကိုယ်တော်ဆောင်နေဆိုမလာနဲ့ပေါ့ဗျာတကယ်တော့အဲ့လိုပဲကျန်းမာနေတဲ့လူတွေတက်ပြီးဆိုလို့ရှင်လည်းကိုဗစ်ကလက္ခဏာမပြပဲရှိနေတဲ့အတွက်ကြောင့်ကဲရုံးဝင်သွားတယ်ဟိုကလက်စီမယ်အကြောင်းနေတော့ကျွန်တော်ဖွင့်တော့ကစစ်စစ်လိုပဲနော်ဝင်ပေါက်ကစားလူကြီးကို၆ပြည့်အစုံမိထားရမယ်အခြားရှိတဲ့လူကြီးတို့ကဖယ်ရှားလိုက်မယ်ပြီးတော့အဲဖုန်းနဲ့မဝင်နဲ့ပေါ့ အလက်သေးတဲ့နေရာလည်းအများကြီးလုပ်ပေးထားရမယ်ဆိုတာမျိုးတွေ
ဟုတ်ကဲ့နောက်ထပ်ရောဆရာဒီစက်ရုံတဲ့တခြားနေရာတွေမှာလေ
လုပ်ငန်းခွင်ထဲမှာသုံးပေးထားရမယ်မတ်တာလာလေးဝင်လို့တဲ့ကောင်းရင်လာတော့ကျွန်တော်တက်လီကတက်တာအဆောပါဗျာဒါအဲဒါလူလေးယောက်တဲ့ပုံမှန်တဲ့လူလေးယောက်ကလည်းတယောက်နဲ့တယောက်ကိုမြန်နေချင်းမဆိုင်မနဲ့နောက်ပြန်ကြောခိုင်းတာမျိုးတွေပေါ့နော်မတ်တက်ထားရမယ်ဆိုတာမျိုးတွေတက်လီကတွေကနေတော့အခါလုံတာကိုလုံတဲ့အခါနဲ့ပြိတ်မထားရအောင်ကျော်ကမင်းစားကမှသူတွေမကတ်ဝအောင်ကမင်းကမင်းစားတဲ့မှာမတ်ကတ်တရင်ဖြုတ်ပြီးအဲဒီတော့ဖြုတ်တဲ့အခါမှာ၃ပေအနည်းဆုံးခွာထားရမယ်ဆိုတော့အထီးမှနေရှိရလားပေါ့နော်အဲတော့ခါတိုင်းတော့ကျွန်တော်ကဒါကမင်းစားဆောင်ကြီးရှိတယ်ဆိုတာမျိုးပြထားတာပေါ့အဲ့ဒါကြီးအကုန်လုံးတကားတွေခွင်လေးအလုံးမလုံးနဲ့အဲ့ထက်မှလူတချို့တော့ကိုထားဖြစ်နေ၃ပေမကောက်၆ပေလောက်ခွာထားအဲတချို့ကလည်းအပြင်ထွက်ပြီးလေးကနေမှစားလို့ရနိုင်တာတွေပြောတွေပေါ့နော်ခါဝေးဝေးမှစစ်ပင်ရိတ်မှစိတ်အောင်ဆိုတာအကျေကြီးတွေပဲလေအဲ့တော့အဓိကကအတူတူစားတဲ့မတ်စောတထားကြတယ်လူလူကြီးကစားပြီဆိုစကားတွေပြောကြဖွင့်ကြကျွန်တော်ဟိုကျမကြီးဝန်ထမ်းတွေကစားဗျာကျမကြီးဝန်ထမ်းတွေကူတာအဲ့လိုမျိုးတွေကူတာသူအကျူစင်တာမှာနေတဲ့လူတွေကူတာကသူတို့ကတော့ဘောလုံးကြီးတွေလုပ်နေကြတယ်ဒါမဲ့ခမင်းစားတော့ဒီမျိုးမျိုးလာပါအဲ့ဒီတားမှာသူ့ပြီးတော့မတ်ကိုဖြုတ်ပြီးတော့စားလိုက်ကြတဲ့နေရာမှာချူစရာအောင်နေတဲ့သူကူခံရတာအဲ့တော့လုံးလုံးလူကမားတွေမှာလည်းတက်နေတော့လူမစုမိဘူးပါအေးအဲ့တော့အကုန်တင်ကားတွေနဲ့ကုန်တင်ကုန်ချတွေရှိတယ်ဒရိုက်ဘာတွေကိုအောက်မဆင်းနဲ့အကကုန်းငုံချနေတဲ့မရောနဲ့ကျမတဲ့လူတွေကဂျာကြီးလုတ်ပြရမယ်ဆိုတာမျိုးတွေ့
ဟုတ်ကဲ့ဆရာကြီးဒီနောက်ထပ်ရောဒီကာကွယ်ရေး
အိမ်သားတွေဘာကြီးအစားပါနော်အိမ်သားတွေမှာလူတွေလွာမပြေအောင်ပြီးတော့အိမ်သားတွေမှာတကားလက်ကင်တို့တ िश ူပေပါတွေထားပြရမှာတို့မိုက်ပုံးကောင်းကောင်းသိမ်းပြရမှာတို့ဟိုကတော့တယောက်ဝင်ပြီးတော့ရင်၃ယောက်ဝင်ပြီးတခါတက်ရင်းလို့မလားပေါ့အဲ့လိုလူသားတွေကိုထားပြရမယ်သူကပုဒ်သက်တွေနဲ့ဖျက်နေရမယ်ကွန်ပျူတာနဲ့သုံးမယ်ဆိုကွန်ပျူတာလက်ကင်ကလုတ်တွေပေါ့နောက်ကရုံးထဲဝင်တဲ့ခါကျအရင်တော့ဆိုလို့ရှိရင်တို့ကအဝင်ထွက်ကိုတို့က attendance ပုံများရုံးဝင်လာဆိုလက်မှတ်ထိုးခိုင်းတာတို့ finger scan ဖတ်တာတို့လုပ်တယ်ဒါတွေကိုမလုပ်ပါနဲ့လို့လည်းဆိုမှာထားတယ်အဲ့ဒါဆိုအဲ့နေရာမှာလက်မှတ်ထိုးတဲ့နေရာမှာတန်းစီနေကြတာတို့လူအုပ်ဆောင်နေရတာလို့ဖြစ်သွားမှာဆိုတော့ဒီအမေတို့ check in လုပ်နေသူမရှင်တပ်ပုံလေးနဲ့ရိုက်တာမျိုးပေါ့နော်တို့အဲ့အမေတွေလုတ်ပြရမယ်ဆိုတာမျိုးပေါ့ဒါတချို့ကြတော့တချို့စက်ရုံတွေကတို့စက်ရုံထဲမှာပဲဟိုဝတ်စုံတွေဝေ့ရတယ်အဲ့ဝတ်စုံတွေကတစ်ခါလုံးဆိုရင်သွန်ပြရတဲ့နေရာကောင်းအောင်ထားရမယ်။လူကမာတွေပြန်ပြီးဆိုရင်ဒီဝတ်စုံတွေချော့မယ်။အိမ်မှာဆိုရင်အိမ်ရောက်ပြန်မိသားစုနဲ့ဝင်အိမ်ဒီချူရမယ်လက်စည်းရမယ်ပေါ့နော်။ဝက်ဆိုက်လဲရမယ်ပေါ့နော်
။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
လုပ်ငန်းဝင်ထဲမှာတော့လိုက်လာနေပြီးတော့အပြင်မှာရုပ်ရုပ်ထွက်တယ်။ရုံးနေရုံးစင်းချင်းကြောင့်တအုပ်ကြီးထွက်တယ်။အခုကျွန်တော်တို့စိတ်ုံတွေဖွင့်လိုက်တယ်ဆိုတော့တွေ့ရတာကဖိုင်ဖိုင်ရဒိတ်ကိုကားကြီးကမှဒီစိတ်ုံတွေသွားမယ်လူတွေတန်းစီပြီးတော့သူတို့ကားကိုဆောင်းလိုက်မှအများကြီးပဲ။တော့အဲ့လိုတည်းပြီးပူကဖြစ်တယ်။စိတ်ုံတက်မှခွာတယ်။အဲ့တော့အစားတွေဟိုကလူတွေခွဲထားမယ်ဝင်လာမယ်စက်ရုံထဲမှာလည်းစုတင်နေအောင်သူဟောက်မသွားမိအောင်ရှောင်ရမှာပေါ့နော်ဒါကိုလူတိုင်းလူတိုင်းကအဲ့ဒီအသိကိုကျွန်တော်အကျင့်ကိုရအောင်ဒါမှမဟုတ်သူကြီးကြရေးသူတွေထားပြီးတော့လိုက်ပြီးတော့လှုပ်ဆုံးတော်ပေးရမယ်ဒါစပီကာလေးတွေနဲ့စက်ရုံထဲမှာတက်တက်တာပေါ့နော်အများအားဖြင့်သတိပေးနေရလားဒါပြောင်းမဲ့ပြောင်းခွာပြီးပါမကြာခဏစပီကာလေးနဲ့လွှင့်ပေးတာမျိုးလေးတွေပေါ့နော်တချို့နေရာတွေမှာအားယူနေတယ်ကဗီဒီယိုနဲ့ပြထားမယ်အဲ့ထက်မှလည်းလူအနေငယ်ပဲထားမယ်တရားတွေဖွင့်ထားမယ်ပေါ့နော်အလုံးပိတ်တဲ့အခန်းလူများများကြက်သိနေတဲ့အခန်းပြောင်းမဲ့ပြောင်းခြောက်ပေမကွာမကွက်နေတဲ့ခန်းမျိုးဆိုရင်15မိနစ်လောက်နေရင်ဒီလူကစားပြောတာနေရအောင်ကိုးနေတယ်နာတီတောင်းဆိုမှလာမဟုတ်ဘူးပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီစားတောက်တာအချင်းပေါ့ဆရာနော်နောက်တစ်ခုဒီမတ်ချွာမှာကတော့ရေတောက်တဲ့အချင်းပေါ့ဆရာအဲ့ဒီအတွက်ရောတူဦးချင်းရေဘူးလေးတွေယူလာတာမျိုးနော်ဆက်ရုံကဘယ်လိုစီမံပေးတယ်လဲပေါ့ဆရာနော်ရေတောက်တာအတွက်
ဆက်ရုံကကျွန်တော်တို့တောက်ရေးတာနေဖြန့်ဖြည်းပေးတာလည်းလုပ်နိုင်တယ်တူရင်းယူတာလည်းဖြစ်နိုင်တယ်ပေါ့နော်ဒါဖြန့်ဖြည့်တဲ့နေရာမှာလည်းခုက6ပေကွာစနစ်နဲ့ပဲသွားရမှာပေါ့နော်ပြီးတော့ကင်တွေပြီးတရားမပြောက်လက်ကူးပြီးဆိုလေကွာကျွန်တော်လက်ဆေးရမှာလေပေါ့နော်ပြီးဒီလက်တူလည်းမကြာခဏကျွန်တော်နှစ်ပြက်နာကင်လိုက်နှလုံးကင်လိုက်ပါးကင်လိုက်မျိုးတော့မလုပ်မိအောင်ပေါ့အဲ့တော့ဆက်ရုံထဲမှာလုံလောက်တဲ့လက်ဆေးဖို့နေရာတွေထားပြရမယ်ပြီးတော့ဆန်းစနစ်တာပြီးအများကြီးထားပြရမယ်တခုခုနဲ့ကင်တွေပြီးတိုင်းမိမိလက်ကိုဆန်းစနစ်တာပဲဖြစ်ဖြစ်အဆက်နဲ့ဒီနဲ့ပြီးထားတဲ့နေရာမှာတက်ကန်30ပြည့်သွားဆေးနေဆိုရင်တော့ကိုလက်တွေမှာတွေ့ကတ်နေတဲ့အမုံမွားတွေအကုန်လုံးကပတ်သွားတယ်ဘာရောကိုပြီးပါသွားမယ်ပြီးတော့တန်ရှင်းရဲ့လူကမာတွေကိုတက်နေသမျှအနည်းဆုံး level 2 pp လောက်ဝတ်ထားပြီးတော့သူကသူများအငြင်းကြီးတွေကင်ရတော့မှအင်္ဂါစေးရပါမယ်ကျန်းတိုက်တာပါမယ်ကွန်ပျူတာကလုတ်တွေကိုပုတ်တာပါမယ်မှန်တွေကိုတိုက်တာပါမယ်တရားတွေကလက်ကင်ပုတွေအကုန်လုံးပဲအဲ့ဒီလူတွေအကုန်လုံးကတော့ကာကွယ်တဲ့အဝတ်ဆောင်တွေကိုဒါလည်းတန်ရှင်းရဲ့လူသားသက်သက်ကြည့်တာဘူးနော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆက်ရုံတွေပြန်ဖွင့်တာအတွက်ကာကွယ်နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
ဒါလူကမာများအားလုံးပြီးခင်ရန်ခင်းနဲ့ဝင်ငွေလေးရတော့ကဖြန့်ဖြူးရတာကြီးလည်းမရှိအောင်တော့သူတို့ကိုယ်နဲ့ကမိမိကစကာကွယ်တဲ့အသည့်ကြီးတော့တွေးဖို့လိုပါတယ်စိတ်ုံမှာတော့နေပြီးတော့အိမ်ထဲရောက်တော့စိတ်ုံမှာပါလာတဲ့အမုံကဗိုင်းရပ်စ်အပြင်းအထန်တွေနဲ့အိမ်ကမိသားစုတွေကိုလည်းမကူဆက်ဖို့အတွက်အိမ်ရောက်ရင်ဆက်ချင်းမမီလက်စ်အဝတ်စားတွေချော့ကလေးတွေချက်ချင်းမချီဖို့မကင်ဖို့ပြင်ဆင်လိုက်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
အပတ်စ
စဉ်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာနီပါစီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပြခတ်ကြီးနယ်ရသိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်ချင်းပြည်နယ်ပလဝမြို့နယ်ကကျေးရွာပေါင်း200ကျော်ဆန့်ကျက်လက်မှုကြုံတွေ့နေရတယ်ဆိုတာနဲ့ပြခတ်ပြည်နယ်မှာမြန်မာစစ်တပ်ကလူခွင့်ကြီးချိုးဖောက်မှုတွေအကြမ်းဖက်မှုတွေကိုရပ်တန့်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာရခိုင်လူမှုအဖွဲ့အစည်းတွေကဆန္ဒပြခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြားအောက်တိုဘာလ23ရက်နေ့ကတိုက်ပွဲပြင်းထန်ခဲ့တဲ့အတွက်လူနေအိမ်တချို့မီးလောင်ပျက်စီးခဲ့ပြီးထောင်နဲ့ချီတဲ့ကျေးရွာသားတွေလည်းနေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ်ခီးဆွဲနဲ့အောင်သာစင်ကျေးရွာအနီးကအေအေအခြေကုပ်စခန်းတစ်ခုကိုအစိုးရတပ်ကလေတပ်ရေတပ်အကူအညီတွေနဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဗုဒ္ဓတောင်နဲ့ရတိတောင်အခြေစိုက်တပ်ရင်းတွေကလည်းလက်နက်ကြီးနဲ့တစ်ကူတိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်အစိုးရတပ်ကပြစ်တဲ့လက်နက်ကြီးကြီးတွေဟာအောင်သာစီရွာအတွင်းကြားရောက်ပတ်ကွဲခဲ့တဲ့အတွက်လူနေအိမ်တချို့မီးလောင်သွားခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်တပ်မတော်တရင်မှန်ပြန်ကြားရေးအဖွဲ့ကတော့အောင်သာစင်ကျေးရွာကိုဆုတ်ခွာသွားတဲ့ AA အဖွဲ့ကမိရှုသွားတာဖြစ်တယ်လို့တရင်ထုတ်ပြန်ထားပါတယ်
မြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့စစ်မဲ့ဖြစ်ပွားရာချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်ကကျေးရွာပေါင်း200ကျော်လူဦးရေ6000ကျော်ဟာစံပြတ်လတ်မှုနဲ့ကြုံတွေ့နေရတယ်လို့ချင်းစစ်ဘေးရှောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲစုဆောင်ရေးကော်မတီ RRCCI ကအောက်တိုဘာလ23ရက်နေ့မှာထုတ်ပြန်ထားပါတယ်ပလဲဝါမြို့နယ်တွင်းကအုပ်စုပေါင်း86အုပ်စုကျေးရွာပေါင်း246ကျေးရွာတို့မှာဒေသခံပြည်သူ6000ကျော်တို့ဟာစံပြတ်လတ်မှုနဲ့ရင်ဆိုင်နေရတယ်လို့ RRCCI ကပြောပါတယ်အခုလက်ရှိပလဲဝါမြို့ပေါ်ကစံသအိတ်ကိုကျပ်ငွေ9000ခန့်ဈေးပေါင်းနေပြီးကျပ်ဥစလုံးကို900ခန့်ဈေးပေါင်းနေတယ်လို့သိရပါတယ်ချင်းပြည်နယ်ဆိုရဖွဲ့ကတော့စစ်ဘေးရှောင်တွေကိုကူညီထောက်ပံ့မှုတွေပေးနေတာတွေရှိပေမဲ့တိုက်ပွဲရှောင်မဟုတ်တဲ့ကျေးရွာဘက်ကပြည်သူတွေအနေနဲ့လုံလောက်တဲ့ကူညီထောက်ပံ့မှုတွေမရရှိဘူးလို့ RRCCI ကပြောပါတယ်အခုလက်ရှိစံပြလာတဲ့ကျေးရွာများစုဟာပလဲဝါမြို့ဆက်ပိုင်းအရှိချမ်းနဲ့ကလတန်မြေနောက်ဖက်ကမ်းတို့မှာရှိနေတဲ့ကျေးရွာတွေဖြစ်ကြပါတယ်
ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲဆန္ဒနယ်အမှတ်နှစ်မှာတွာလာခက်ခဲတဲ့ကျေးရွာအုပ်စု9စုကိုမဲဆန္ဒနယ်ကနေပယ်ဖျက်ပေးဖို့ကရင်ပြည်နယ်လွတ်တော်ဥက္ကဋ္ဌစောချစ်ခင်ကပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲထံကိုအောက်တိုဘာလ12ရက်နေ့ကအကြောင်းကြားစာပေးပို့လိုက်ပါတယ်အဲ့ဒီဒေတာမှာတိုင်းနာလက်နက်ကိုင်တချို့ရှိတာကြောင့်လုံခြုံမှုမရှိတာကိုပြက်ကာလကြောင့်တချို့ကျေးရွာတွေမှာအဝင်ထွက်ပိတ်ထားတဲ့အတွက်စီယုံရေးဆင်းဖို့ခက်ခဲတာနဲ့လမ်းပန်းဆက်တွေရင်းမကောင်းတာစတဲ့အကြောင်းပြချက်တွေနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့တင်ကြချက်ကြောင့်မဲဆန္ဒနယ်ကနေပယ်ဖျက်ပေးဖို့ကရင်ပြည်နယ်လွတ်တော်ဥက္ကဋ္ဌစောချစ်ခင်ကစတင်လိုက်တာလည်းဖြစ်ပါတယ်။၎င်းတင်မြစာနဲ့ပတ်သက်ပြီးကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဘက်ကလက်ရှိတစုံတရာဆုံးဖြတ်ချက်မချသေးသလိုတင်ပြစာနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာဝင်ရောက်အရွေးခံမဲ့ကိုယ်စားလှယ်အနေနဲ့လက်မခံနိုင်ကြောင်း KNDP ကရင်ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။
မကြာမီကျင်းပမဲ့2020ပြည်လုံးကျွတ်သွေးသွေးရွေးကောက်ပွဲမှာမြန်မာနိုင်ငံတောင်ပိုင်းရှိတိုင်းသာလက်နက်ကိုင် EAOS ထင်းချုပ်ရာဒေသတွင်နဲ့ကျေးလက်နေပြည်သူတို့ရဲ့မဲပေးပိုင်ခွဲအခက်အခဲနဲ့စိန်ခေါ်မှုအပေါ်မှာမိမောင်းထိုးဖော်ပြထားတဲ့ဖယ်ခြေမရှိမှလွတ်မြသအမည်ရှိတဲ့စင်ကန်စာကိုမွန်ပြည်လူခုရေးဖောင်ဒေးရှင်းကပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့မှာထုတ်ပြန်ထားပါတယ်။အထူးသဖြင့်ဒီဖယ်ခြေကအုပ်စုတွေထဲမှာတိုင်းသာလက်နက်ကိုင်ဖွဲ့စည်းတွေရဲ့ထင်းချုပ်ဒေသနေပြည်သူတွေနဲ့ကျေးလက်နေမျိုးရမီတို့ဇာတမြောက်မှုနဲ့အသိပညာနည်းတဲ့တက်ကြီးရွယ်ဦးတွေနေရဆုတ်ခွာတိမ်းရှောင်နေရသူပရမဆုံးမဲပေးကြမဲ့လူငယ်တွေရဲ့ရေကောက်ပွဲဆံရခက်ခဲတွေနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုအဲ့ဒီအစီအစဉ်ကစားမှာမိမောင်းသူဖော်ပြထားတာဖြစ်ပါတယ်။ဖယ်ခြေမရှိမှလွတ်မြတ်သားအစီအစဉ်ကစားဟာရေကောက်ပွဲကျင်းပမှုနဲ့ပတ်သက်ပြီးလူဦးရေနဲ့မဲဆင်းဆံရဆက်လက်တွေတိကျမှန်ကန်မှုအားနည်းနေတာလမ်းမဆက်တွေရေးသွားလာရေးခက်ခဲတာတွေနဲ့မဲယုံတွေဝေးကွာလွန်းနေတဲ့ပြင်ရွေးကောက်ပွဲပေါ်စိတ်ဝင်စားမှုနဲ့ယုံကြည်မှုအားနည်းနေတာတွေကိုလည်းမှတ်တမ်းပြုဖော်ပြပြီးသက်ဆိုင်ရာစုဖွဲ့တွေကိုအကြံပြုထားတာဖြစ်ပါတယ်
ချမ်းပင်နယ်မြောက်ပိုင်းကြောင့်မဲမြို့နယ်အတွင်းမှာအော်တိုဘာလ၂ရက်နေ့ကစတင်တဲ့အစိုးရတပ်မတော်နဲ့ RCSS SSA တို့အကြားတိုက်ပွဲဟာကနေ့မှညနေပေမဲ့စစ်ဆောင်ဦးရေဟာ၃,000ရာကျော်အထိတိုးလာနေပါတယ်။ စစ်တမ်းတင်တဲ့ရွာတွေကတော့နတ်မခင်တောင်ထိပ်ရွာနေရွာဖြစ်ပြီးဂျန်နဲ့နားဆောင်ရွာဂွန်းဟန်နောင်ကွမ်ကောင်းလန်းဟိုက်ကွေရွာတွေကတော့အစိုးရတပ်ကရွာထဲဝင်ရောက်လှုပ်ရှားစခန်းချလို့တိုက်ပွဲဖြစ်မှာကိုစိုးရိမ်ပြီးထွက်ပြေးတင်းရှောင်ကြတာဖြစ်တယ်လို့စစ်ဘေးရှောင်တွေကပြောပါတယ်။ကိုပြကူးဆက်မှုစိုးရိမ်နေရတဲ့အချိန်စစ်ရှောင်ရွာသားတွေဟာကြောက်မဲမြို့နယ်ထဲကပုံကြီးကျောင်းခုနှစ်
အဲ့ဒီဒေတာကသုံးညနေဟာရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူ
း။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကအယက်သားပြည်သူတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေကိုရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့မှာအောက်တိုဘာလ17ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံရခိုင်လူမှုအဖွဲ့အစည်းတွေကဦးဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်မောင်အေးကနေစူးစီးတင်ဆက်ပေးချပါတ
ယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ဒါကာဆဲကောလက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကရခိုင်အမျိုးသား900ခန့်ဒါကာမြို့မှာလာရောက်ဆန္ဒပြတောက်ဆွေရတာနဲ့ပတ်သက်လို့ဆန္ဒပြပွဲကိုဥဆောင်သူတို့ဖြစ်သူကိုကျွမ်းကြီးကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။ဒီဆန္ဒပြပွဲကိုလောရဆော်ဖုံးကဖိတ်တယ်။ရခိုင်ပြည်မှာရခိုင်
သားတွေကိုဒီဆန္ဒပြပွဲလုပ်ရတာကတော့ရခိုင်ပြည်မှာရခိုင်သူရခိုင်သားတွေကိုပမာအစိုးရကရဲရဲစက်စက်တပ်ဖြတ်နေတဲ့အတွက်ဆန္ဒပြရတာဖြစ်ပါတယ်။ကျွန်တော်တို့ရခိုင်လူမျိုးတွေကိုတတ်လာတာအခုမှမဟုတ်ဘူးလွန်ခဲ့တဲ့နှစ်ပေါင်း326ခုနှစ်ကတတ်ဖြတ်လာတာအခုဒီမရသေးဘူးအဲ့ဒါတွေကိုကျွန်တော်တို့ကန့်ကွက်တာပါဘင်္ဂလားဒေ့ရှ်မှာရှိတဲ့ရခိုင်တွေလည်းရခိုင်ရခိုင်ပြည်မှာရှိတဲ့ရခိုင်တွေလည်းရခိုင်ပါကျွန်တော်တို့အလုံးသတားတယ်ပါဒါကြောင့်မို့ကျွန်တော်တို့စန့်ကျင်ရတာဖြစ်ပါတယ်
ဆန္ဒပြပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘာဇာဘန္ဒရာဘန်ခါခါဆူရီတိုက်ကနာစားတဲ့ဒေသတွေမှာနေထိုင်ကြတဲ့ရခိုင်လူမျိုး900ခန့်ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေကတော့ရခိုင်ပြည်မှာပြည်တွင်းဆက်ရက်တန့်ဖို့အရဲသားတွေအပေါ်ဖမ်းဆီးနှိပ်စာဆက်ဖက်နေတာတွေကိုရှာရှာရက်တန့်ဖို့ဒရမျှတမှုရဖို့အင်တာနက်ဖုံးပွဲဖို့စတဲ့လက်ကိုက်ပို့စရာတွေကိုကန့်ဆောက်ထားကြပါတယ်ကိုပိုက်ယောဂါကိုအကြောက်ပြပြီးမြန်မာစိုက်တက်ကရခိုင်ပြည်မှာလူအခွင့်အရေးရှုတ်ဖက်မှုတွေလုပ်နေတယ်လို့လည်းကိုကျော်ညင်းကအခုလိုစပြောပါတယ်
ကျွန်တော်တို့မှာဆက်ကားရတဲ့ရခိုင်ပြည်မှာ COVID-19 ကိုအဆုံးဖ
က်ကျွန်တော်တို့မြင်ရတာကတော့ရခိုင်ပြည်မှာ COVID-19ဒီကိုအကြောင်းပြုပြီးတော့ရွာတွေကိုမိရှုပ်နေတယ်၊လက်နဲ့ကြီးတွေနဲ့ပြစ်နေတယ်၊လေရင်တွေနဲ့ဘုံကျင်းနေတယ်နောက်ပြီးစစ်သက်ကလူငယ်တွေကိုဖမ်းယူသွားပြီးတပ်ပစ်သားတွေကိုမြင်နေရတယ
်မြန်မာစိုက်တပ်ကလူအခွင့်အရေးရှုတ်ဖက်မှုတွေရှိနေပေမဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့နှုတ်ဆက်နေတဲ့အပေါ်မှာဆန္ဒပြသူတို့ဖြစ်သူကိုထွန်းစံကသူ့အမြင်ကိုအခုလိုပြောပါတယ
်မြန်မာနိုင်ငံလေရခတိကောမှာသူတို့ media freedom of speech ဆို
ရမြန်မာနိုင်ငံမှာလူလတ်ရေးရကြတဲ့ကသတင်းလူလတ်ခွင့်မရှိသူတို့ဆိုတာပြောဆိုမှုဆိုတာလုံးဝမရှိအောင်ဆန်းစုကြည်ဟာအခုဂျီနိုဆိုက်လုပ်နေတာမှလည်းသူလည်းပြည်သူစိုးရခေါင်းဆောင်တယောက်အနေနဲ့သူ့မှာအများကြီးတာဝန်ရှိတယ
်ရခိုင်ပြည်မှာတနိုင်ကြွာကြာကြာလာပြီဖြစ်တဲ့ရခိုင်တပ်တော် AA နဲ့မြန်မာစိုက်တပ်တော်တိုက်ပွဲတွေကြောင့်ခြေရွာတွေမင်းချုပ်ခံခဲ့ရသလိုမိုက်ပောက်ကွေးမှုတွေကြောင့်ဒဏ်ရာရသူတွေမတရားဖမ်းဆီးခံရပြီးသေဆုံးသူတွေရှိသလိုတချို့လည်းတရားရင်ဆိုင်နေကြရပြီးလူပေါင်း2000ကျော်လေးနေရာဆန့်ခွာနေကြရပါတယ
်ဆက်ပြီးတော့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကတော့သူ့ရဲ့ပါတီမူဝါဒသဘောထားပါစာကြောင်းတချို့ကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကစဉ်စားဖျက်တောက်လိုက်တာကြောင့်နိုင်ငံပိုင်းရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောထုတ်လွှင့်မှုအစီအစဉ်ကိုဟောပြောထုတ်လွှင့်တော့မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကိုရင်ကတင်ဆက်ပေးထားပါတယ
်ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီမူဝါဒသဘောထားတွေထဲကအဓိကရေးပါတဲ့စာသားတချို့ပယ်ပြတ်ခံရတဲ့အတွက်နိုင်ငံပိုင်းရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောထုတ်လွှင့်မှုအစီအစဉ်ကိုပြန်လည်ရုပ်သိမ်းတာလို့ CNLD ပါတီတွင်းမှုစလိုင်းကျောက်ဖစ်ထောင်ကပြောပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဟာ CNLD ပါတီမူဝါဒသဘောထားတွေထဲကစာပိုင်းခုနှစ်အပိုက်1234တို့မှာဖော်ပြတဲ့စာသားတချို့ကိုပယ်ပြစ်လိုက်တာဖြစ်ပါတယ်အဲ့ဒီစာဖိုက်တွေဟာရှင်းသမျိုးသားလုံးသွက်မဖြစ်မနေကျိုးပန်းဆောင်ရွက်ရမယ်။ပါတီကလည်းအစည်းကကင်ဆယ်တဲ့မူဝါဒနဲ့သဘောထားတွေဖြစ်တယ်လို့ဆလိုင်းကျဲဦးဖိထောင်ကပြောပါရယ်။
တို့တိုင်းဒေသကြီးကဟိုဇနကန်တခုရောပါတီတွေကရောဖိုက်ဆွဲထားတဲ့လူမျိုးကိုချိန်ခံတဲ့ ီနေပေါ့နော်ဆိုတော့စင်ကာရက်မှာအရေးကြီးဆုံးတစ်ချက်ကတော့ဒါလူမျိုးကိုစိတ်ခံတဲ့ပြည်နယ်အဲဒီမှာလည်းပဲပမာလေးပမာစိတ်ခံပြည်နယ်တစ်ခုရှိရမယ်ပေါ့နော်အဲဒီဟာဆိုတော့တို့ကစင်စာဖြစ်နေတယ်ပေါ့နော
်စားပြင်းမြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ရတဲ့အကြောင်းရင်းကိုဆိုင်းစစ်ရင်လူမျိုးကြီးဖြစ်တဲ့ပမာလူမျိုးတွေကလူနည်းစုတိုင်းသားလူမျိုးစုအပေါ်မှာ from more challenge နေတယ်လို့ခံစားနေကြတာတွေ့ကြောက်ဆိုတဲ့အပိုက်ကိုလည်းစင်စာဖြတ်တော့ခံရတယ်လို့လည်းသူကပြောပါတယ်ချင်းနိုင်ငံရေးပါတီ၃ပါတီတို့ပူးပေါင်းဖွဲ့စည်းထားတဲ့ချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ် CNDP ပါတီဟာလာမယ့်2020အထူးထူးရွေးကောက်ပွဲမှာချင်းပြည်နယ်ပြင်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့အပါအဝင်ဖလုတ်တော်မဲဆန္ဒနဲ့59နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင်
ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာအဆွေရတပ်နဲ့အေအေတို့အကြတိုက်ပွဲပြင်းထန်ခဲ့သလိုလူနေအိမ်တချို့မီးလောင်ပျက်စီးခဲ့ပြီးထောင်နဲ့ချီတဲ့ရွာသားတွေလည်းနေရာကနေစွန့်ခွာထွက်ပြေးနေရပါတယ်ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်ကကျေးရွာပေါင်း200ကျော်ဆံပြက်လက်မှုကြုံနေကြရတယ်လို့ချင်းစစ်ဘေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RRCCI ကထုတ်ပြန်ထားပါတယ်
တရရှိတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်တင်လွာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင်
။နီကိုလတ်စ်မဒူရိုရဲ့တရားမဝင်တဲ့အစိုးရကနိုင်ငံလုံးဆိုင်ရာလွှတ်တော်ရွေးကောက်ပွဲတွေကိုဒီဇင်ဘာလ6ရက်နေ့မှာကျင်းပဖို့စီစဉ်ထားပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲကျင်းပစရာအကြောင်းမရှိပါဘူးလို့အမေရိကန်အထူးကိုယ်စားလှယ်အဲလီယော့အေဘရမ်စ်ပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပလောက်တဲ့အခြေခံအခြေအနေမျိုးလုံးဝမရှိလို့ပါပဲလို့ဆိုပါတယ်။အတိုက်အခံပါတီတွေကိုလည်းဗိုလ်ကျသိမ်းပိုက်အစိုးရထောက်နှိုင်းရေးတွေကိုကိုယ်စားလှယ်အဖြစ်ဝင်အရွေးခံခိုင်းအမျိုးသားရွေးကောက်ပွဲကော်မရှင်ကိုလည်းအစိုးရလုံးဝထိန်းချုပ်ထားသလိုတဲ့လိုလက်ခွင့်ဆိုတာလည်းမရှိပါဘူးဖိနှိပ်မှုတွေအပြင်ရဲတွေနဲ့လူစုပြီးဗိုလ်ကျတဲ့ခိုင်းနေရဲ့ချင်းချောက်အကြက်ကြိုက်မှုတွေကလည်းဆက်လက်ရှိနေသေးပါပဲလို့မစ္စတာအေဗရမ်စ်ပြောပါတယ်ဟုတ်ပါတယ်ဗင်နီဇွဲလားနိုင်ငံမှာစိတ်ချရတဲ့စမ်းသပ်ထားတဲ့မဲပေးတဲ့နည်းပညာနဲ့မဲရည်တွက်တဲ့စက်တွေလည်းမရှိပါဘူးဒါလည်းမကသေးပါဘူးနိုင်ငံလုံးဆိုင်ရာလွှတ်တော်အတွက်အမတ်နေရာအတိတ်တရားကျော်တိုးလိုက်ပြီးမဲဆန္ဒနယ်မြေတွေကိုပါပြောင်းသွားအောင်မဒူရိုအစိုးရမကြခင်ကပဲနှီးဥပဒေပြင်ဆင်လိုက်ပါလေဒီအချက်တွေကြောင့်ဂျာပြတ်အစိုးရသမ္မတဟွမ်ဂွာယီဒိုနဲ့38ပါတီညွန့်ပေါင်းအဖွဲ့ဟာမမှန်မကန်ဒီရွေးကောက်ပွဲကိုတရားဝင်တယ်လို့အတိအမှတ်မပြုတ်သလိုပါဝင်ရှင်ပြိုင်မှာမဟုတ်ဘူးလို့ပြောထားပါတယ်ဗင်နီဇွဲလားနိုင်ငံမှာလွတ်မြောက်ရေးနဲ့ဒီမိုကရေစီရေးတိုက်ပွဲဝင်နေကြတဲ့လူမျိုးဘာသာမတူကွဲပြားသူတွေနဲ့နိုင်ငံတဏ္ဍာရီကြဲကြဲပြန့်ပြန့်ပါဝင်လှုပ်ရှားနေကြသူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံနေပါတယ်အခုနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ဆုံးဖြတ်ထားသူတွေကိုတော့အထူးကိုယ်စားလှယ်အေဗရမ်စ်တတိပေးလိုက်ပါတယ်ခမရတို့အနေနဲ့လိုအပ်တာတွေကိုတောင်းဆိုဖို့အထူးလိုက်နာရမယ့်တာဝန်ရှိပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့နိုင်ငံတကာလက်ခံတဲ့အခြေအနေမျိုးရှိရမှာဖြစ်ပြီးမဒူရိုအစိုးရအာဂတိလိုက်စားမှုနဲ့ဖိနှိပ်မှုတွေကိုပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုခွင့်ရှိရမှာဖြစ်တယ်လို့ထောက်ပြပါတယ်မဟာဗျူဟာကြအမြင်အမျိုးမျိုးစမ်းစစ်နိုင်တဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့အစိုးရနဲ့လက်တွဲပြီးဒီမိုကရေစီကိုသေးသိမ်အောင်လုပ်နေတဲ့သူတွေကိုအမေရိကန်ပြည်ထောင်စုကခွဲခြားသတ်မှတ်နိုင်ပါတယ်လို့မစ္စတာအေဗရမ်စ်ပြောပါတယ်။လွန်ခဲ့တဲ့နှစ်တည်းအတွင်းကျွန်တော်တို့ဆောင်ရွက်ခဲ့သလိုပါပဲအမေရိကန်ရဲ့ပိတ်ဆို့မှုတွေနဲ့ဒီမိုကရေစီမလိုလားသူတွေကိုအပြည့်အဝအရေးယူဖို့ခြိတုံချတုံစဉ်းစားနေမှာမဟုတ်ပါဘူး။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေနဲ့ဒီမိုကရေစီပြန်လည်ရှင်သန်ရေးရုန်းကန်လှုပ်ရှားနေကြသူဗင်နီဇွဲလားပြည်သူအားလုံးကိုကျွန်တော်တို့ကအပြည့်အဝဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့အမေရိကန်အထူးကိုယ်စားလှယ်အဲလီယော့အေဗရမ်စ်ကတိပေးလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါသမရရွေးကောက်ပွဲအကျိုးလူချင်းဆုံးပြီးစကားဆစ်ထိုးပွဲကျင်းပမယ်အောက်တိုဘာ15ရက်စီစဉ်ဖြတ်သိမ်းခဲ့တဲ့နောက်သမ္မတဒေါ်နယ်ထရမ့်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ဟာမဲဆန္ဒရှင်တွေနဲ့တောင်းဟောပုံစံအမေးအဖြေပြုလုပ်တဲ့ဒီစကားဆစ်ထိုးပွဲအစီအစဉ်ကိုတရုတ်တနီးယားအစီအကနေပြီးပါဝင်ချက်မှာဖြစ်ပါတယ်။ချက်သပရင်းနေ့ည၈နာရီမှာဒ
သမရထရမ်ကဖလော်ရီဒါပြည်နယ်မိုင်ယာမီမြို့ကမဲဆန္ဒရှင်တွေအမေးဖြေကြားချက်တွေကို NBC သတင်းဌာနကနေထုတ်လွှင့်ပေးမှဖြစ်တယ်လို့တစ်ချိန်တည်းမှာပဲပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကမဲဆန္ဒရှင်တွေအမေးမြန်းချက်တွေဂျိုးဘိုင်ဒန်ရဲ့ဖြေကြားချက်တွေကို ABC သတင်းဌာနကနေထုတ်လွှင့်ပေးမှဖြစ်ပါတယ်လင်းလန်နေတဲ့တရားရုံးချုပ်တရားသူကြီးညမှာအစားထုတ်ခံဖို့အတွက်သမ္မတထရမ်အမည်စင်တင်သွင်းထားတဲ့အီမီကော်နီဘယ်ရက်ကိုအတိပြုခန့်အပ်တဲ့မတန့်အထက်လွှတ်တော်တရားရေးကော်မတီရှေ့မှာ၄ရက်ကြာဖြစ်လုပ်တဲ့ကျန်းနာပွဲတွေဟာခြေသပရင်းနေမှာအဆုံးသတ်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာမနေ့အောက်တိုဘာလ15ရက်နေ့ကကိုဗစ် -19 ကူးစက်ခံသူ1026ရောက်ထပ်ပြီးတွေ့ကြောင်းအတိပြုခဲ့တဲ့အတွက်အခုဆိုဒီရောဂါကူးစက်ခံသူစုစုပေါင်း 32,000 ကျော်သွားပါပြီ။သေးဆုံးရသူကလည်း965ယောက်ရှိသွားပြီဖြစ်ပါတယ်။မြမရေတက်အတွက်ရေငုပ်သင်္ဘောတစ်စီးကိုမကြခင်မှာပဲလွှဲပြောင်းပေးဖို့မှာဖြစ်တယ်လို့အိန္ဒိယနိုင်ငံကပြောပါတယ်။တောက်ကြနေမနေ့ခင်းသတင်းတွေကတော့တလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါလိမ့်မယ်။ဒီမှာဆက်ပါ
This program has come to you from the Voice of America, Washington.